Welcome to the Voice of America in Burmese.
အမေရိကန်မှာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဩဂုတ်လ5ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီ9:00နာရီလိုင်းဒိုမီတာ2430.40ကနေဆက်ရထုတ်လွှင့်နေပါပြီရှင်ဒီမှာနားလာပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာဒီနေ့မနက်ဖြန်သတင်းတွေကိုမဆုမြတ်မွန်နဲ့ကျွန်တော်ကြော်ကြော်သိမ်းတင်ညာမှာပါတရုတ်ဝတ်ရင်အချက်လေပုံကြားတော်တွေကို32ပြီးစုံစမ်းစစ်ဆေးနေတယ်လို့အမေရိကန်ရှေ့နေကြောက်ကပြောပါတယ်။တခိုင်ပြည်နယ်မြောက်ပိုင်းမှာလူမျိုးရေးတပ်ဖွဲ့တွေကိုတိုက်ခိုက်ခံရပြီးတော့အရင်တုန်းကလူမျိုးလန်စစ်ဆင်ရေးလုပ်မှဆိုရင်လည်းနိုင်ငံတကာလူ့ခွင့်ရေးအဖွဲ့တို့ကပြောပါတယ်။မြန်မာနိုင်ငံမှာတေဆုံးသူ14ဦးအထိရှိနေပြီဖြစ်တဲ့အိချွဲအနှံယောဂါပိုးထေးချုံနိုင်ရေးလူသားချင်းစာနာမှုအကူအညီတွေပေးမယ်လို့တရုတ်နိုင်ငံကပြောပါတယ်။ဒီသတင်းတွေအပေါ်ဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းတင်ရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။တန်ဃာတော်နဲ့မြို့သားရဲ့လှုပ်ရှားသူတချို့ဖွင့်လှစ်ထားတဲ့မန္တလေးမြို့တပိတ်စခန်းကိုအာဏာပိုင်တွေကစနေနေ့မနေ့အာယုံသက်ချိန်မှာဝင်ရောက်ဖြိုခွင်းလိုက်တဲ့ဆိုတဲ့သတင်းမှာကတော့
အဆိုရအနေနဲ့လဲဒါတရားဝင်အကြောင်းကြားတယ်တပိတ်စခန်းကိုလေဟိုရုတ်သိမ်းမှုပေါ့အဲ့လိုပြောပြီးတော့မှအဲ့ဒီဆယ်နိုင်နောက်ပိုင်းမှာတကယ်လို့ဟိုပြန်လည်ထွက်ခွာသွားရင်တော့ဥရိယအေးဆောင်ပါမယ်လို့
ချမ်းမြသာကြီးညိုနဲ့က NLD ပါတီမန္တလေးတိုင်းလွှတ်တော်ကိုယ်စားလှယ်ဦးမြင့်အောင်မို့ပြောတော်ရပါရှင်အပြည့်စုံကတော့မကြခင်ကြားမှာပါဒါအပြင်မြန်မာတပ်မတော်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်းရဲ့ဂျပန်နိုင်ငံခီးစင်နဲ့ပတ်သက်ပြီးတော့ပမောက္ခဒေးဗစ်စတိန်ဘတ်ရဲ့တုံ့သက်ချက်မြန်မာကြောင်းမြတ်ရောင်အားဒီနေ့မှာကြာဆင်းသွားတဲ့အကြောင်းရင်းနဲ့နိုင်ငံတကာသတင်းဆောင်မှာတော့ IS စစ်တွေးကြွအဖွဲ့ထဲကဝင်တဲ့ပြည်ထောင်နိုင်ငံသား1000ကျော်ရှိတယ်လို့လုံခြုံရေးဆိုင်ရာကြံ့ကျင်သူတွေကခန့်မှန်းတဲ့အကြောင်းအသေးစိတ်တွေကိုတင်ပြတော်ဖို့ရှိပါတယ်ဒုတိယပိုင်းနိုင်ငံမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားမှာပါခုအရင်ဆုံးတော့ဒီကနေ့မနေ့ကနောက်ဆုံးအသတင်းတွေကိုကုကြကြော်သိန်းနဲ့မဆုမြတ်မွန်တို့ကပြောပြပေးကြပါအောင်ရှင်
။ဌာနရင်းသတင်းတွေပေါက်ကြားတဲ့ပေါ်လက်ရှိစုံစမ်းစစ်ဆေးမှုအရေးအတွက်ကိုအရင်သမ္မတဥဘာမအစိုးရလက်ထက်ကထက်32ပြီးစုံစမ်းစစ်ဆေးနေတယ်လို့အမေရိကန်ရှိနေသူ Jeff Sessions ကသတင်းတော့တွေကိုတောက်ကြားနေမှာပြောပါတယ်။သမ္မတချက်အစိုးရအဖွဲ့တွေကလူတွေထောက်လှမ်းရေးအဖွဲ့တွေကလူတွေနဲ့တခြားအစိုးရအဖွဲ့စည်းတွေကလူတွေကနေပြောဝတ်သတင်းချက်လက်တွေကိုသတင်းမီဒီယာတွေကိုဖွင့်ချနေတာတွေကိုတားဆီးဖို့အတွက်အခုလိုလုပ်နေတာပါ။တရင်ချက်လက်ဖွင့်ချတဲ့အရေးအတွက်အံဩစရာကောင်းလောက်အောင်များလာတဲ့ပေါ်သူနဲ့သမ္မတဒေါ်နယ်ထရန့်တို့ကအပြင်းထန်ဆုံးပြစ်တင်ရှုတ်ချကြောင်းနဲ့ဒါဟာအစိုးရအနေနဲ့တိုင်းပြည်ကိုကာကွယ်နှံစွမ်းအပေါ်ချင်းချောင်းနေတယ်လို့အမျိုးသားထောက်လှမ်းရေးညွှန်ကြားရေးမှူးဒန်ကော့စ်နဲ့အတူလုပ်တဲ့သတင်းစာရှင်းလင်းပွဲတွင် Mr. Sessions ကပြောသွားပါတယ်။ Mr. Trump သမ္မတဖြစ်လာပြီးပထမပိုင်းရက်အနေငယ်အတွင်းမှာနိုင်ငံခြားကောင်းဆောင်တွေနဲ့တယ်လီဖုန်းကနေတဆင့်ဆက်သွယ်ပြောဆိုထားတဲ့မှတ်တမ်းတွေထွက်လာပြီးနောက်တစ်ရက်မှာပဲတောက်ချာနေကဒီသတင်းစာရှင်းလင်းပွဲကိုလုပ်တာပါ။အကြတိကသတင်းချက်လက်တွေပေါက်ကြားခဲ့တာဟာနိုင်ငံသမိုင်းမှာလျှို့ဝှက်သတင်းချက်လက်တွေအဆူအဝါဆုံးပေါက်ကြားမှုဖြစ်တယ်လို့အမျိုးသားထောက်လှမ်းရေးညွှန်ကြားရေးမှူးဒန်ကော့စ်ကပြောပါတယ်
။မြောက်ကိုရီးယားအစိုးရအနေနဲ့တစ်နှစ်ကိုဒေါ်လာ1ဘီလီယံလောက်ဝင်ငွေထိခိုက်နိုင်မဲ့အရေးယူတန်းခါမှုတွေကိုကုလသမဂ္ဂလုံခြုံရေးကောင်စီမှအတည်ပြုနိုင်ဖို့အမေရိကန်ကစူးစမ်းနေပါတယ်။ဇူလိုင်လ3ရက်နဲ့28ရက်နေ့တွေတုန်းကမြောက်ကိုရီးယားကတိုက်ချင်းပြစ်ပဲထိန်တုံးနှစ်ခုပြစ်လွတ်ခဲ့ပြီးတဲ့နောက်ပုံမိုပြင်းထန်တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေလုပ်နိုင်ဖို့အတွက်လုံခြုံရေးကောင်စီမှစူးစမ်းနေတာဖြစ်ပါတယ်။ဆုံးဖြတ်ချက်မူကြမ်းအတွက်အမေရိကန်နဲ့တရုတ်နိုင်ငံကြားသတင်းဖတ်ပေါင်းကြအောင်ဆွေးနွေးခဲ့ကြပြီးတဲ့နောက်မူကြမ်းကိုမဲခွဲနိုင်ဖို့နှိစက်လာပြီလို့တန်တမန်တွေကပြောပါတယ်။အမေရိကန်တို့ပြင်ဆင်ထားတဲ့ဆုံးဖြတ်ချက်မူကြမ်းကိုလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံကအခုသုံးသပ်နေကြပါပြီ။အဲ့ဒီမူကြမ်းထဲမှာမြောက်ကိုရီးယားကကြောက်မီးသွေး၊တန်၊တန်ရိုင်း၊ခဲရိုင်းနဲ့ပင်နယ်ထပ်စာတွေတင်ပို့မှုကိုပြစ်မှတ်ထားပိတ်ဆို့ဖို့ပါဝင်ပါတယ်။တကယ်လို့မူကြမ်းကိုအတည်ပြုအကောင့်ထဲဖွင့်နိုင်မယ်ဆိုရင်မြောက်ကိုရီးယားအစိုးရအနေနဲ့တစ်နှစ်ကိုဒေါ်လာ3ဘီလီယံလောက်ရနိုင်တဲ့ဝင်ငွေရဲ့3ဘုံ2ဘုံလောက်ထိခိုက်သွားနိုင်ပါတယ်။တခြားနိုင်ငံတွေအနေနဲ့မြောက်ကိုရီးယားကအလုပ်သမားတွေလာရောက်အလုပ်လုပ်တာကိုလက်မခံရဆိုတဲ့တားမြစ်ချက်လည်းမူကြမ်းထဲမှာပါတယ်လို့တန်တမန်တွေကပြောပါတယ်။အခုတန်တမန်တွေသုံးသပ်နေကြတဲ့ဆုံးဖြတ်ချက်မူကြမ်းကိုဘယ်တော့မဲခွဲမလဲဆိုတာကိုတော့မသိရသေးပါဘူး။စနေနေ့မှာမဲခွဲနိုင်တယ်လို့တန်တမန်တချို့ကပြောကြပြီးမြဲလုံခြုံရေးကောင်စီဝင်ရုရှား၊အီဂျစ်နဲ့ကာဇက်စတန်ဘက်ကအမြန်မဲခွဲရေးကိုတွန်းဆုတ်နေကြပုံရတယ်လို့ပြောပါတယ်
။အမေရိကန်နဲ့ရုရှားနှစ်နိုင်ငံကြားဆက်ဆံရေးယိုယွင်းလာနေတယ်ဆိုပြီးသမ္မတဒေါ်နယ်ထရမ့်နဲ့ရုရှားတာဝန်ရှိသူတွေကပြောထားကြပြီးမြဲလေအမေရိကန်ထောက်လှမ်းရေးတာဝန်ရှိသူတွေမှာတော့ရုရှားနဲ့ပတ်သက်တဲ့စိုးရိမ်ချက်တွေဆက်ပြီးရှိနေကြသေးပါပဲ။ကျွန်တော်တို့နှစ်ဖက်ရဲ့တန်ဖိုးတွေနဲ့အကျိုးစီးပွားတွေကတဘာဝအားဖြင့်ကန့်ညီမှုမရှိပါဘူးလို့ကာကွယ်ရေးထောက်လှမ်းရေးအေဂျင်စီ DIA ညွှန်ကြားရေးမှူးဒုတိယဗိုလ်ချုပ်ကြီး Vincent Stewart ကသတင်းတော်တစုကိုဒီသတင်းပတ်တွင်ပြောပါတယ်။ရုရှားကဥရောပဇက်ကုံမှာဩဇာလွှမ်းမိုးမှုဘိုးချက်မှဖြစ်ချင်ပါတယ်။ဒေသဆိုင်ရာမှာပဲဖြစ်ဖြစ်ကမ္ဘာလုံးဆိုင်ရာမှာပဲဖြစ်ဖြစ်လွှမ်းမိုးမှုရဖို့ကျွန်တော်တို့နဲ့ရုရှားကြားမှာဆက်ပြီးပြန်ဆိုင်နေကြမှာပါလို့ဒုဗိုလ်ချုပ်ကြီး Stewart ကဆိုပါတယ်။အမေရိကန်ပြည်ထောင်စုကရုရှားအပေါ်ဒဏ်ခတ်ရည်ရွယ်မှုအသစ်တွေချမှတ်လိုက်တာကြောင့်သမ္မတ Trump နဲ့ကွန်ဂရက်လွှတ်တော်ကြားလူသိရှင်ကြားမပြေမလည်ဖြစ်နေတဲ့အခြေအနေမတိုင်ခင်ဒုတိယဗိုလ်ချုပ်ကြီး Stewart ကအဲ့လိုပြောတာပါ။ Tubo Joji Stuart Ha, the Downsa Nagun is Zunla Grega, DIA GK Chenera PB, Rajan Padalu, the Ribi Piosura, Tapatama Zono Mohobabu, Rashaha, Kabalon Sanya, the Rainchella Wunjing, who Juka and Chelene B, 2 year Josie Bonne Kanyo, the Rainchella Wunjing, who Pumporama, a to the Pin, Crimean or Syria Ruma, Omingere Lu, DIA, Sola Nombaima Togiane, Rasha Sepe in Asure, Singazama, Popia Tavare.
Lolose Nanga Mepchinide, Georgia Nangayet, Tamara Ham Chidalo, Ukraine Nanga, Odessan Ne, Ocho Yehu Dawin, you get it, Mikhail Sakesh Beliga, 2 year Quay to a type when the Melu, Georgia Vare, Bigger at Rimbaga, America Majani change, Ukraine Nanganda Pimugo, Ukraine Suyaga, Shoding it to a Kavama do it, though Nanga met Tamara Ham Chikirava, Elo Chini Mabe, Jadarini Runga, Poland Nangango, Toya Kere to a Polangani, Georgia Nangan Leku, Lebian Bime and Yene in Sine Yavare. Georgia Ma Tubo Dentare Yazwe Sweja Diha, Nanga Yitam Chedelo, Mr. Sagesh Veliga Piovari, Georgia Nanga Yet Tamara Hong Ta Wingo, you get beaten now, Natal Sangaguni Donga, Ukraine Tamara Petro Poroshango, Gana Mujang, Ukraine Nanganda, can you get B, Odessa Nema, Ocho Yimu Dawin, you get Bari, Bigger and Higaro, Ukraine Agri like Samuri, a dread evidence, Sabia Delu, Piobi, Eri Dawingani, no track Hivare, Eri Namaro. Movement of New Forces to Renangae Party, Ditambiro, Ukraine, Soyago, Sanjin, Sanapiavo, Daidonga Bari, Ukraine Nanganda, Kangera Jang, Georgia Nangandago, Natal Sangaguni Tega to Sochonga Rava, Tunine, American Biran Zuma, Sani Luyadalu, Tuzania Nangam Chide, Netherlands Nangama, Chichalo Yabime, Tuya Inha, Georgia Ne, Ukraine Chidelu Suvare, Tunine, Ukraine Nanganda, Queen Dwale, Dibro, and Lamelu, Georgia Bari, Georgia Soya, Shinio, Chige Garo, Sagesh Viligo, Polangani, Georgia.
ဒီရေဘီကတည်းကမနေ့ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32ကီလိုဟတ်စ်ကို3နဲ့ကလိုဟတ်စ်ကို၄တုံးတုံညလိုင်းဒိုမီတာ40ကီလိုဟတ်စ်ခွန်၄တုံးတုံညလိုင်းဒိုမီတာ41ကီလိုဟတ်စ်ချောက်တဲရှင်ကနေဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ100ကိုစေကီလိုဟတ်စ်တင်ငါခွန်ကားရူကနေထုံနေပေးနေပါတယ်ရှင်
ဒီကနေ့စနေနေ့မနေ့ဖက်သတင်းများကိုတဟဲဆက်လက်ထုတ်လွှင့်နေပါတယ်။ရခိုင်ပြည်နယ်ရေသီးတော်မြို့နယ်အတွင်းမှာအကြမ်းဖက်ဝါရီတွေကိုငွေကြေးထောက်ပံ့နေသူတွေလို့မသိငါသူတွေကိုရှာဖွေဖမ်းဆီးတဲ့လူမျိုးတပ်ဖွဲ့ဝင်တွေတိုက်ခိုက်ခံရတဲ့အကြောင်းမြန်မာအစိုးရကပြောပါတယ်။မောင်တော်မြို့နယ်မှာအကြမ်းဖက်သမားလူစုစုတွေရဲ့လက်ချက်ကြောင့်မြို့တိုင်းနာချောက်ဦးတည်ဆုံးပြီးနောက်တည့်ရက်ကြ ော့မောင်တော်မြို့နယ်ကိုင်းကြီးကျွော်မှာအစင်းရောက်ကျန်းဖက်သမားစုသူတွေရဲ့လက်ချက်ကြောင့်ကိုင်းကြီးကျွော်သား6ဦးသေဆုံးပြီး2ဦးပျောက်ဆုံးနေတယ်လို့အာဏာပိုင်တွေကပြောပါတယ်။ပျောက်ဆုံးနေတဲ့ကျော်သားများကိုရှာဖွေနေတဲ့ကြောင်းရခိုင်ပြည်နယ်စစ်အုပ်ဖွဲ့အဖွဲ့အစည်းက VOA ကိုပြောပါတယ်။ဒီဖြစ်သက်တွေကြောင့်ရခိုင်ပြည်နယ်မြောက်ပိုင်းမှာအရင်တုန်းကလုခဲ့ပူးသလိုမြေလံစစ်ဆင်ရေးတွေထထုတ်လာမှာကိုဆိုရင်းနဲ့ကြောင်းဗီဗီဆိုင်ရာလူချင်းချင်းနောက်ဝင်အဖွဲ့ AI ရဲ့အရေးတော်အခြားနဲ့ Pacific Data ဆိုင်ရာညွှန်ကြားရေးမှူး James Gomez ကဩဂုတ်လ4ရက်နေ့စွဲနဲ့ထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်။မြန်မာအာဏာပိုင်တွေအနေနဲ့ကုလသမဂ္ဂချဲ့လက်ရှာဖွေရေးဖွင့်တဲ့ဥပောင်းဆောင်ရွက်ပြီးနိုင်ငံရဲ့ဒေတာအားလုံးကိုအတားအဆီးမရှိသွားခွင့်ပြုဖို့လိုအပ်တယ်ဆိုတာဒီနောက်ဆုံးတိုက်ခိုက်မှုတွေကထောက်ပြနေတယ်လို့ Mr. Gomez ကပြောပါတယ်
။မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ H1N1 ရာသီတုတ်ကွေးရောဂါထိန်းချုပ်နိုင်ရေးအတွက်တရုတ်နိုင်ငံကလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးမှာဖြစ်ပါတယ်။တရုတ်ကုသရေးဝန်ကြီးဌာနကတခြားတရုတ်အစိုးရဌာနတွေနဲ့အတူပူးပေါင်းပြီးတော့ရောဂါထိန်းချုပ်ရေးနဲ့ဆိုင်တဲ့ဆေးဝါးပစ္စည်းတွေမြန်မာနိုင်ငံကိုအမြန်ဆုံးပေးမှာဖြစ်တယ်လို့တရုတ်အစိုးရပိုင်းရှင်းဟွာသတင်းမှာရေးထားပါတယ်။မြန်မာနိုင်ငံမှာ H1N1 တုတ်ကွေးဗိုင်းရပ်စ်ကြောင့်သေဆုံးသူ14ယောက်ရှိခဲ့ပြီးတော့ပိုးကူးဆက်ခံထားရတယ်လို့အတည်ပြုနိုင်သူ130ရှိတဲ့အကြောင်းအစိုးရကသတင်းထုတ်ပြန်ထားပါတယ်။ပုံမှန်အားဖြင့်အပူပိုင်းဒေသနိုင်ငံတွေမှာတစ်နှစ်ပတ်လုံးဖြစ်ပွားလေးရှိတဲ့ H1N1 တုတ်ကွေးရောဂါဟာမြန်မာအိန္ဒိယနိုင်ငံတွေမှာလည်းမေလလောက်ကစပြီးဖြစ်ပွားခဲ့တယ်လို့အစိုးရကပြောပါတယ်။လက်ရှိမြန်မာနိုင်ငံကအခြေအနေဟာရောဂါပြန့်နှံ့မှုနည်းအောင်ထိန်းချုပ်နိုင်တဲ့အခြေအနေမှာရှိတယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကသတ်မှတ်ထားပါတယ်။ရာသီတုတ်ကွေးရောဂါလက္ခဏာတွေပြင်းထန်ရာသီတုတ်ကွေးရောဂါလက္ခဏာတွေဖြစ်တယ်လို့တန်တရာရှိရင်တော့မိယာကျန်းမာရေးဌာနတွေစီမှာအမြန်ဆုံးကုသမှုခံယူဖို့လည်းအကြံပေးထားပါတယ်ရှင်
။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကအမေရိကန်မှာမွေးပြီးအမေရိကန်နိုင်ငံသားဖြစ်နေတဲ့သူ့ရဲ့မြေးဖြစ်သူအမေရိကန်နိုင်ငံသားဖြစ်ကဆွန့်လွတ်လို့ရမယ့်နိလန်ကိုရှာနေရတယ်လို့ပြောလိုက်ပါတယ်။ဘာကြောင့်လဲဆိုတော့အမေရိကန်ဟာတခြားနိုင်ငံတချို့နဲ့စစ်ဖြစ်တဲ့အခါသူ့ရဲ့မြေးဖြစ်သူအနေနဲ့အမေရိကန်စစ်သားတဦးအဖြစ်ဝင်တိုက်ရမှာကိုမလိုရတာကြောင့်ဖြစ်တယ်လို့ဇာတာဘရင်းကသူ့ရဲ့ Facebook မှာမစ္စတာဟွန်ဆန်ကရေးတာပါ။ အခုကမှဒက်ဆလီနေရှိပြီဖြစ်တဲ့သူမြေဖြစ်သူရဲ့နာမည်နဲ့ယောက်ျားလေးလားမင်းကလေးလားဆိုတာကိုတော့မစ္စတာဝန်ဆန်ကထုတ်မပြောပါဘူး။ကလေးရဲ့မိဘတွေအမေရိကန်မှာကျောင်းလာတက်နေချိန်အတွင်းအဲ့ဒီကလေးကိုမွေးခဲ့တာပါ။လက်ရှိမှာအမေရိကန်နိုင်ငံသားတွေအနေနဲ့မဖြစ်မနေစစ်မှုထမ်းရတာမဟုတ်ပေမဲ့လည်းယောက်ျားလေးတွေအနေနဲ့ဒက်ဆချင်းနဲ့ပြည့်တဲ့အချိန်မှာစစ်မှုထမ်းဖို့အတွက်စီရင် မေရိကန်နဲ့ကမ္ဘောဒီးယားကြားဆက်ဆံရေးကကောင်းလာတာမဟုတ်ပါဘူး။
ဘာစီလိုနာအသင်းကဘရာဇီးလ်တိုက်စီမိုနေမာကိုပြင်သစ် PSG အသင်းကပြောင်းရွှေ့ခြေဒေါ်လာတန်164တန်ပေးပြီးတော့ဝယ်ယူလိုက်ပါပြီ။ကမ္ဘာစံချိန်တင်ပြောင်းရွှေ့ခြေနဲ့ပါရီစန်ဂျာမန်အသင်းကနေမာကို9-0စာချုပ်ချုပ်လိုက်တာပါ။အသက်25နှစ်အရွယ်နေမာကတော့ PSG ကိုပြောင်းခဲ့တာဟာပတ်စံကြောင့်မဟုတ်ဘဲပိုပြီးကြီးမားတဲ့စိန်ခေါ်မှုအသစ်တွေကိုရင်ဆိုင်နိုင်ဖို့ဖြစ်တယ်လို့တောက်ကြနေကဒီ PSG အသင်းအတွက်မိတ်ဆက်ပွဲမှာပြောကြားခဲ့ပါတယ်။ပတ်စံကြောင့်ပြောင်းသွားတာလို့ထင်နေတဲ့သူတွေအတွက်သူစိတ်မကောင်းဖြစ်ရတယ်လို့လည်းဆိုပါရဲ။ပြီးခဲ့တဲ့နှစ်တုန်းကမန်ချက်စတာယူနိုက်တက်အသင်းက Juventus အသင်းမှာကစားနေတဲ့ Paul Pogba ကိုဒေါ်လာ116တန်းနဲ့ဝယ်ခဲ့တဲ့စံချိန်ကိုနေမာကချိုးလိုက်တာပါ။ PSG အသင်းဥက္ကဋ္ဌကတော့နေမာကိုဒေါ်လာ164တန်းလောက်နဲ့ညီမျှတဲ့ Euro ငွေ222တန်းပေးရတာဈေးမကြီးဘူးလို့ပြောပါရဲ။ပြင်သစ်ဘောလုံးရာသီဒီကနေ့မှစတင်မှဖြစ်ပြီးတော့ PSG အသင်းနဲ့ Amiens အသင်းတို့ကစားမှာပါ။အသင်းသားတဲ့နေမာက PSG အသင်းအတွက်စနေနေ့မှစကစားဖို့အသင်းဖြစ်နေပြီလို့ပြောကြားထားပါရဲ့ရှင
်။နေနေမနက်ခင်းနောက်ဆုံးရသတင်းတွေကိုကုကြကြောသိန်းနဲ့မဆူမြတ်မွန်တို့ကပြောပြခဲ့တာပါ။ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆက်မျက်နှာ burmese.voanews.com နဲ့ VOA ရဲ့ Facebook ဆက်မျက်နှာဖြစ်တဲ့ VOA Burmese News မှာတွင်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်သွားပါတော့မယ်။အစိုးရအလိုမရှိကြောင်းတန်ခါသောနဲ့အမျိုးသားရေးလှုပ်ရှားသူတို့ချို့ဖွင့်လှစ်ထားတဲ့မန္တလေးမြို့ချမ်းမြတာစီမြို့နယ်ကတပိတ်စခန်းကိုအာဏာပိုင်တွေကစနေနေ့မနေ့အယုံတက်ချိန်မှာဝင်ရောက်ဖြိုခွင်းလိုက်ပါတယ်။တပိတ်စခန်းကိုပိတ်သိမ်းနေဖို့မန္တလေးတိုင်းအစိုးရကရောတိုင်းတန်ခါမဟာနိုင်ကအဖွဲ့ကပါမြစ်တာရက်ခံဆွေးနွေးခဲ့ပြီးတဲ့နောက်လုံခြုံရေးတာဝန်ရှိသူတွေကအခုလိုလှုံ့ဆော်လိုက်တာဖြစ်ပါတယ်။အကြောင်းစုံကိုကုညာဝင်းအောင်ကစူးစီးတင်ပြထားပါတယ်။
အခုကြားလိုက်ရတဲ့အတိုင်းမန္တလေးမြို့ချမ်းမြတာစီမြို့နယ်မဟာမုဏိဘုရားအနောက်ဘက်သာသနာ2500ဘိမှန်ရှိမှာဒီရက်ပိုင်းစဖွင့်ထားတဲ့တပိတ်စခန်းကိုအာဏာပိုင်တွေကဩဂုတ်လ5ရက်စနေမနေ့2နာရီကျော်မှာဝင်ရောက်ရှင်းလင်းဖမ်းဆီးတဲ့အတန်းတွေဖြစ်ပါတယ်။တပိတ်စခန်းကိုဝင်ရောက်ရှင်းလင်းတဲ့အခြေအနေနဲ့ပတ်သက်လို့ချမ်းမြတာစီမြို့နယ်ကNLD ပါတီမန္တလေးတိုင်းလွှတ်တော်ကိုယ်စားလှယ်ဦးမြအောင်မိုးကပြောပြပါတယ
်။အစိုးရအနေနဲ့လည်းဒါတရားဝင်အကြောင်းကြားတယ်။တပိတ်စခန်းကိုလေဟိုရုပ်သိမ်းမှုပေါ့။အဲ့လိုပြောပြီးတော့မှအဲ့ဒီဆယ်နိုင်နောက်ပိုင်းမှာမှတကယ်လို့ဟိုပြန်လည်ထွက်ခွာသွားရင်တော့ဥရိယာအေးဆောင်ပါမယ်လို့ဆိုပြီးသူတင်းသာရှင်းလင်းမှုကလည်းပြောထားတယ်။ပြောထားပြီးတော့မှအခုညာနှစ်နာရီကျော်ပေါ့နှစ်နာရီခွဲတော့မှတော့ဖြူခင်းနေဆိုတော့ပုံမှန်တိုင်းပဲဝင်မယ်ဝင်ပြီးတော့မှသိမ်းရစီရသိမ်းမယ်အဲ့လိုပုံစံမျိုးလုပ်သွားတာအ
ဲ့ဒီစကန်းကိုတော့တိုင်းပြည်အကျိုးစီးပွားကိုဆုတ်ယုတ်ပျက်စီးအောင်ဆောင်ရွက်နေတဲ့အစိုးရအားစန့်ကျင်တဲ့တပိတ်စကန်းဆိုပြီးအမည်ပေးဖွင့်လှစ်ခဲ့တာပါဒီတပိတ်စကန်းကိုဩဂုတ်လ4ရက်တောက်ကြနေ့ည10:00နောက်ဆုံးထားပိတ်သိမ်းပေးဖို့အတိပေးအကြောင်းကြားခဲ့ကြောင်းတောက်ကြနေ့ညနေမှာပြုလုပ်တဲ့မန္တလေးတိုင်းအစိုးရအဖွဲ့သတင်းစာရှင်းလင်းပွဲမှာဗိုလ်မှူးကြီးကျော်ကျော်မင်းကပြောပါတယ်သာ
သနာ့ပြည်မှာတော့ဝိုင်းရဒီလုံငန်းမှာသာသနာ့ဘောက်ပြည်ပြည်ကိုဒီမိစ္ဆာရင်ပတ်သက်ပြီးတော့ဘာသာဝင်ကြီးနဲ့မညီဘူးဒါဘယ်လိုလုပ်ဆောင်ပြရလဲဘာသာတော်တော်လိုကြီးနဲ့မညီဘူးဒါကိုဆက်မပြုဘူးအကြောင်းလို့ဒီဒမိတ်ကိုအမြဲဆုံးယုံကြည်ပြီးဒါကိုလည်းတက္ကနာကဥပဒေနဲ့ပြည်ပြည်နဲ့နိုင်ပါတယ်ဒါကြောင့်ဒီနေ့ပါပဲဆရာသားဒီလိုနဲ့ဥပဒေရေးမှုနဲ့အခွင့်အရေးဒီညီရန်ကသူရင်းချင်းစီကြက်လိုက်တဲ့နေ့နဲ့ဒီဥပဒေနဲ့ပတ်သက်ပြီးတော့
သာသနာ2500ဘိမှန်တပိတ်စခန်းဦးဆောင်တန်ဃာတော်တပါးကတော့သူတို့အနေနဲ့ဒီတပိတ်စခန်းကရွှေ့မှာမဟုတ်ဘူးလို့ဖန်ဆီရှင်းလင်းမှုတွေမတိုင်ခင်သတင်းတော့တွေကိုအခုလိုမင်းခဲ့ပါလေအ
ဲ့တော့ဦးစင်းတို့ကဆန္ဒပြပွဲလည်းမဟုတ်ဘူးတပိတ်စခန်းဖြစ်တဲ့အတွက်နေရာကတော့အလွဲတကူပြောင်းဖို့အစီအစဉ်မရှိပါဘူးနောက်ကဦးစင်းတို့ဆယ်နာရီမှမပြောင်းဘူးဆိုရင်အကြမ်းဖက်ဆိုခွန်းမယ်ဆိုတဲ့သတင်းတွေဟုတ်ပါလားဒီမိုကရေစီအစိုးရလက်ထက်မှာတပိတ်စခန်းတွေကိုအာဏာသုံးပြီးတော့ဖြိုခွင်းမယ်ဆိုရင်ဒါဟာဒီမိုကရေစီကျင့်သုံးတဲ့နိုင်ငံမဟုတ်ပဲအာဏာရှင်ကျင့်သုံးတဲ့နိုင်ငံပဲဖြစ်သွားမှာပါ
လက်ရှိအချိန်ဟာရှစ်လေးလုံးလူလူအောင်ကြွားမှု29နှစ်ပြည့်ကာလနီးလာခြင်းလည်းဖြစ်ပါတယ်။တန်ဃာတော်တွေစတင်လိုက်တဲ့သဘေကြောင့်မန္တလေးမြို့မှာအချိန်တွေပိုမိုရှုပ်ထွေးလာမှာကိုမြို့ကန်တွေမလိုလားကြသလိုမန္တလေးတန်ဃာတုအများစုကလည်းထောက်ခံတာမတွေ့ရဘူးလို့တိုင်းလွှတ်တော်ကိုယ်စားလှယ်ဦးမြောင်မိုးကပြောပါတယ်
။အဲလူလူရဲ့စုရင်မှုကတော့ဒီမလိုလားအတဲ့ဟာတွေကိုပေါ်မဖြစ်စေချင်တာပေါ့။ပုံပြီးတော့တော့မကြီးလာတာမျိုးတွေလည်းမဖြစ်စေချင်တာပေါ့။တင်္ဂါတော်ဒီအများဆုံးရှိတဲ့မန္တလေးမြို့မှာပေါ့ဒါအခုတကယ်တမ်းလုတ်တယ်ဆိုတာလည်းသပိတ်ဆင်းမှာအများဆုံးရှိတာက7ပါးဆိုတော့ပေါ့ရှိတာဆိုတော့ဒါတင်္ဂါတော်အများရဲ့သူ့ရဲ့ကိုစားသူသာညို့မဟုတ်ဘူးလို့ပဲကျွန်တော်ပြောနိုင်ပါတယ်တင်္ဂါတော်ဒီဖျားတွေကဒီ online မှာတင်တာကြီးရတဲ့နေတာတော့ဒီအခုသပိတ်စခန်းနေတာပေါ့လက်မခံဘူးပေါ့ဆုံးချရတဲ့ဘောမျိုးကြီးရည်ရည်တော့တွေ့ပါတယ်ဗ
ျပြီးခဲ့တဲ့သတင်းပတ်တုန်းကလည်းမန္တလေးမှာညီနိုင်လို့မရတဲ့အဆုံးတောင်သူလယ်သမားတွေရဲ့သပိတ်စခန်းကိုအနာဝင်ကဖြိုခင်းခဲ့ပြီးအဓိကတာဝန်ရှိသူတွေကိုဥပဒေကြောင်းအရအရေးယူပါကျန်တဲ့လေသမားတွေကိုပြန်လွှတ်ပေးခဲ့ပါတယ်ခင်ဗျာ
ကိုညာဝင်းအောင်တင်ပြတော့ပါရှင်ခုတော့မြန်မာဂျပန်ဆက်ဆံရေးအကြောင်းတင်ပြချင်ပါတယ်မြန်မာအရေးအရာတွေမှာဂျပန်နိုင်ငံဟာတကယ့်ကိုအကျိုးရှိတဲ့အခမ်းကဏ္ဍကနေပါဝင်နိုင်တယ်လို့မြန်မာအရေးကျွမ်းကျင်သူအမေရိကန်ပါမောက္ခတူကသုံးသပ်ပါတယ်မြန်မာစစ်တပ်ဟာနိုင်ငံမှာတကယ့်ကိုအရေးကြီးတဲ့နေရာကနေပါဝင်နေမယ်ဆိုတာဂျပန်နိုင်ငံကကောင်းကောင်းသိတဲ့အတွက်မြန်မာစစ်ဘက်ကိုလစ်လျူရှုထားလို့မရဘူးဆိုတာဂျပန်ကသိတယ်လို့လည်းသူကသုံးသပ်ပါတယ်မြန်မာတပ်မတော်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ဂျပန်နိုင်ငံခီးစဉ်နဲ့ပတ်သက်ပြီးတော့ပါမောက္ခဒေးဗစ်စတိုင်းဘတ်ကအခုလိုသုံးသပ်ပြောဆိုရပါအဖြစ်အဆုံကတော့ကုချိုချိုသိန်းကပြောပြထားပါတယ်
မြန်မာတမရကဝေဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဟာနီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌမစ္စတာယူဟဲဤဆဆကဝါရဲ့ဖိတ်ကြားချက်အရဩဂုတ်လ1ရက်နေ့ကတည်းကဂျပန်နိုင်ငံမှာရောက်နေတာဖြစ်ပြီးဩဂုတ်လ4ရက်နေ့မှာတော့ဂျပန်ဝန်ကြီးချုပ်မစ္စတာရှင်းဇိုအာဘေနဲ့တွေ့ဆုံပါတယ်။အဲဒီလိုတွေ့ဆုံချိန်တွင်မြန်မာနိုင်ငံရဲ့တည်ငြိမ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးမှာကာဝေးဦးစီးချုပ်ရဲ့ခေါင်းဆောင်မှုအပေါ်မျှော်လင့်ချက်ထားတဲ့အကြောင်းမစ္စတာအာဘေကပြောခဲ့တယ်လို့ဂျပန်ကာဝေးဝန်ကြီးဌာနကကိုးကားပြီးကြိုတိုသတင်းဌာနကရေးထားပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကလည်းမြန်မာနိုင်ငံရဲ့ပြည်ပင်ပြောင်းလဲမှုအရှိတ်ဆက်တိုးတက်နိုင်ဖို့အတွက်ဂျပန်နိုင်ငံရဲ့အားပေးထောက်ခံမှုအရေးကြီးရဲဆိုတာကိုအလေးထားပြောခဲ့တဲ့အကြောင်းကြိုးလိုသတင်းမှာဖော်ပြထားပါတယ်။မြန်မာအရေးမှာဂျပန်ရဲ့ခံကဏ္ဍနဲ့ပတ်သက်ပြီးဂျပန်နဲ့မြန်မာကြားမှာရှိခဲ့တဲ့တမိုင်းကြောင်းအခြေအနေကိုထောက်ပြပြီးတော့သုံးသပ်ပြသူကမြန်မာအရေးကျွမ်းကျင်သူအမေရိကန်ပါမောက္ခဒေးဗစ်စတိုင်ဘတ်ပါ
။ Japan could play a very useful role. But remember also something that we tend to forget. The
ဂျပန်နိုင်ငံဟာသိက္ခာကျူစီရဲ့ခန်းကဏ္ဍကပါဝင်နိုင်ပါတယ်။ကျွန်တော်မင်းနေလေးစီရဲ့ကိစ္စတစ်ခုကိုသတိရဖို့လိုပါတယ်။မူလမြန်မာစစ်တပ်တစ်စိတ်တိုင်းဟာဂျပန်စစ်တပ်ကနေလာတာပါ။ရဲဘော်သုံးစီးကိုဂျပန်တို့ကလစ်ကျင့်ပေးခဲ့တာပါ။သူတို့ဟာစစ်ဘက်နဲ့နှိစက်ပါတယ်။သူတို့တောက်လျှောက်စီလာခဲ့တာကမြန်မာလူ့အဖွဲ့အစည်းမှစစ်တပ်ဟာသိက္ခာအရေးကြီးတဲ့ခန်းကဏ္ဍကပါဝင်နေတယ်ဆိုတာပါပဲ။ဒါကြောင့်စစ်ဘက်ကိုလေးလူဆူထားလို့မရဘူးဆိုတာဂျပန်တွေကောင်းကောင်းသိပါတယ
်။ဒါပေမဲ့လေဂျပန်အစိုးရဟာမြန်မာစစ်ဖက်နဲ့ရောသမရဦးတင်ကျော်နဲ့နိုင်ငံတော်အတမင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့ဦးဆောင်တဲ့အစိုးရနဲ့ပါဆက်ဆံရေးကောင်းအောင်ကြိုးစားနေတယ်လို့ပါမောက္ခစတိုင်းဘတ်ကပြောပါတယ်။ဒါ့အပြင်မြန်မာအနေနဲ့လည်းဖွံ့ဖြိုးတိုးတက်ရေးလှုပ်ဆောင်တာမှာဂျပန်နိုင်ငံရဲ့အကူအညီကိုလိုအပ်နေတာပါ။ဒီအချက်နဲ့ပတ်သက်လို့လည်းပါမောက္ခစတိုင်းဘတ်ကအခုလိုသုံးသပ်ပါတယ်
။ They need a real transfer of technology which I hope the Japanese would do. I don't know which depending on which company we're talking about.
ဒီပြညာအမှန်တကယ်ပြောပြပေးတာကိုသူတို့လိုအပ်ပါတယ်ဂျပန်တွေကလည်းလုပ်လိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်ဒါပေမဲ့ဘယ် company နဲ့ပတ်သက်ပြီးပြောတာလဲဆိုတာအပေါ်မှာမူတည်မှာပါဂျပန်နိုင်ငံကအဓိက company ကြီးတွေဟာလည်းမြန်မာနိုင်ငံကိုစိတ်ဝင်စားရပါတယ်မြန်မာနိုင်ငံအနေနဲ့သူတို့ကိုလိုအပ်ပါတယ်ဘာကြောင့်လဲဆိုတော့သူတို့ဟာပြည်တွင်းလုပ်ငန်းတွေအတွက်ရင်းနှီးမြှုပ်နှံမှုအရင်းအမြစ်တွေဖြစ်လို့ပါပဲဒါကစိတ်ကိုအကျိုးဖြစ်နိုင်မယ်လို့ကျွန်တော်မြင်ပါတယ်
ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဂျပန်ခီးစဉ်စတင်ပြီးရပိုင်းအတွင်းမှာပဲတရုတ်ပြည်သူ့သမ္မတနိုင်ငံကွန်မြူနစ်ပါတီနိုင်ငံတကာဆက်ဆံရေးဝန်ကြီးမစ္စတာဆုံတောင်းဟာဩဂုတ်လ3ရက်နေ့ပိုင်းကမြန်မာနိုင်ငံကိုရောက်လာပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ဂျပန်ဝန်ကြီးချုပ်နဲ့တွေ့ဆုံတဲ့ဩဂုတ်လ4ရက်နေ့မှာပဲမစ္စတာဆုံတောင်းဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဒုတိယတက်မတော်ကောင်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မူကြီးဆိုဝင်းတို့နဲ့တွေ့ဆုံပါတယ်။ဒါဟာတာမန်တိုက်ဆိုင်မှုမဟုတ်ပဲစနစ်တကျပြင်ဆင်ပြီးဆက်ဆံရေးဟန်ချက်ညီစေဖို့ကြိုးစားတာလို့မြင်မယ်ဆိုရင်မြင်လို့ရနိုင်ပြီးတော့မြန်မာနိုင်ငံဟာအမေရိကန်ပြည်ထောင်စုအပါအဝင်တခြားဘယ်နိုင်ငံနဲ့မဆိုတိတ်နီးကပ်တဲ့ဆက်ဆံရေးတည်ဆောက်တယ်ဆိုရင်အဲ့ဒါဟာအမားလို့တို့ဖြစ်လိမ့်မယ်လို့ပေါမောက်ခစတိုင်းဘတ်ကသုံးသပ်ပါတယ်။ဒါကြောင့်လဲတနိုင်ငံချင်းစီနဲ့နီးကပ်တဲ့ဆက်ဆံရေးတည်ဆောက်တာမျိုးမဟုတ်ဘဲအားလုံးနဲ့ဆက်ဆံရေးတည်ဆောက်ပြီးဘယ်ညီအောင်လုပ်နေတယ်လို့ပေါမောက်ခစတိုင်းဘတ်ကမြင်ပါတယ်
။ In other words,They want good relations with Japan. They need that, but they also obviously need good relations with China
အချမ်းနဲ့စခရစ်တောအချမ်းနဲ့ပြောမယ်ဆိုရင်တော့သူတို့ကဂျပန်နဲ့ဆက်ဆံရေးကောင်းနေမှာတယ်အလားတူပဲတရုတ်နဲ့ဆက်ဆံရေးလည်းကောင်းဖို့လိုအပ်ပါတယ်တရုတ်ကညီညာရေးလုပ်ငန်းစဉ်မှာအထူးအရေးပါပါတယ်မြန်မာနိုင်ငံမှာရှိနေတဲ့ပြဿနာတွေအားလုံးထဲမှာအရေးကြီးဆုံးဟာလူနည်းစုလူများစုဆက်ဆံရေးဆိုတာကျွန်တော်လုံးဝသဘောတူပါတယ်ညီညာရေးလုပ်ငန်းစဉ်ပဲဖြစ်ဖြစ်တခြားဘာပဲဖြစ်
Foundation ဟာမြန်မာညီညာရေးလုပ်ငန်းစဉ်နဲ့ဒိုင်းနာလူမျိုးစုဒေသတွေမှာကူညီလှုံ့ဆော်နေကြတွေရှိပြီးမစ္စတာဆဆကဝါကိုမြန်မာနိုင်ငံကလူနည်းစုတိုင်းရင်းသားများတာယာဝါပြောရေးဆိုင်ရာအတမ်းမကြီးအဖြစ်2012ခုနှစ်ဇွန်လမှာဂျပန်အစိုးရကခန့်အပ်ထားတာဖြစ်ပါတယ်ခင်ဗျာ
ကုချကျော်သိမ်းပါရှင်ခုတော့မြန်မာကြောင်မြတ်ရောင်အားကျဆင်းလာတဲ့အကြောင်းတင်ပြပါမယ်မြန်မာကြောင်မြတ်ရတနာနေအခမ်းအနားကိုကြောင်မြတ်ကုန်သည်များအတင်းကစတင်တက်မှတ်ကျင်းပလိုက်တယ်လို့54ချိန်မြောက်မြန်မာကြောင်မြတ်ရတနာပြပွဲနေပြည်တော်ကမနစ်ရတနာကျောင်းစင်ခမမှာဆက်လက်ကျင်းပနေပါတယ်။ဒီပွဲကိုပြည်ရင်းပြပါကြောင်းမြတ်ကုန်းသေးထောင်းနဲ့ချီတက်ရောက်လာတာပါ။မြန်မာအစိုးရရဲ့အထူးကုံစီများအခွန်စည်းကြံမှုဥပဒေကို2016ခုနှစ်မှာစတင်ပြသပြီးတော့စည်းကြံခွန်တွေတိုးမြင့်လိုက်တဲ့အတွက်ဒီနေ့ကြောင်းမြတ်ရောင်းအားတွေကျဆင်းသွားတယ်လို့အစိုးရတာဝန်ရှိသူကပြောပါရယ်။ဒီအကြောင်း AFP သတင်းဆောင်မကိုအခြေခံပြီးတော့ဆက်လက်တင်ပြပါမယ်ရှင်။မြန်မာကြောင်မြတ်ရတနာနေ့အခမ်းအနားကိုပထမဆုံးအကြိမ်ဖြစ်နေပြီးတော့မှကြာရပရင်းနေ့ကစတင်သတ်မှတ်ကျင်းပပါရယ်အခမ်းအနားကိုသူသမရဟင်နရီဗန်တီယူနဲ့မြန်မာကြောင်မြတ်ရတနာကုန်းလယ်များအသင်းကစီးပွားရေးလုပ်ငန်းရှင်တွေလည်းတက်ရောက်လာသလိုတရုတ်နဲ့ထိုင်းနိုင်ငံအပါအဝင်နိုင်ငံပေါင်း10နိုင်ငံကကိုယ်စားလှယ်အဖွဲ့တွေလည်းတက်ရောက်လာကြတာပါတရံဇာတာနဲ့တဘာဝပတ်ဝန်းကျင်ထိုင်းသိမ်းရေးဝန်ကြီးဌာနဝန်ကြီးဦးအောင်ဝင်းကလည်းမြန်မာကြောင်မြတ်ရတနာတွေကိုအရင်အတိုင်းရောင်းဝယ်တာထက်ကြောင်မြတ်တွေကိုသွေးပြီးသားအချောထည်တွေထုတ်လုပ်နိုင်အောင်ကြောင်မြတ်လုပ်ငန်းရှင်တွေကိုတိုက်တွန်းတော့ပါတယ်ဒါအပြင်မြန်မာတွင်းထွက်ကြောင်မြတ်ရတနာတွေကိုအာဆီယံနိုင်ငံတွေနဲ့အိန္ဒိယနိုင်ငံတို့ရဲ့ကုန်သွယ်ရေးကသဖြင့်နိုင်ငံတကာကိုထိုးဖောက်သွားမယ်လို့လည်းဝန်ကြီးကကတိပေးပြောဆိုသွားပါတယ်။အနောက်နိုင်ငံတွေဘက်ကမြန်မာနိုင်ငံအပေါ်စီးပွားရေးအရာနှစ်ရှည်တန်ခတ်ပိတ်ဆို့မှုတွေချမှတ်ခဲ့တဲ့အတွက်မြန်မာတဘာဝတွင်းထွက်ကြောင်မြတ်ရတနာတွေကိုတခြားနိုင်ငံတွေကတည်သူနေပါပါတယ်။ဒီလိုပြပွဲကျင်းပရတာဟာလည်းဒီအခြေအနေတွေပြောင်းလဲသွားစေဖို့ရည်ရွယ်ချင်းဖြစ်တယ်လို့မြန်မာကြောင်မြတ်ကုန်သွယ်များအသင်းဒုဥက္ကဋ္ဌဦးမြင့်ဟန်ကအခုလိုပြောပါတယ်။
တို့အမေရိကန်တို့ဘာလို့ကဒါယူရောပကနေပြီးတော့ဥရောပကနေစကြင်တွေပိတ်ထားတာကိုကစကြင်တွေပိတ်ထားတဲ့အတွက်အဲတချို့ကြတော့မသိဘူးပေါ့နော်ဒီအကျောင်းဆိုင်ဆိုရင်တော့အားချမှာပဲသိတယ်တရုတ်စကြင်တွေလည်းဖွင့်လိုက်ပြီဆိုတော့တို့ဟာတို့နိုင်ငံကိုအရင်တော့ကကိုယ်နိုင်ငံမှာလာမွယ်ပဲနဲ့တရှင်းဘေးနိုင်ငံကနေဝယ်နေရတဲ့ဘွားနေအခုတို့နိုင်ငံကနေပြီးတော့ဒါလည်းရောင်းဝယ်လို့ရတာပေါ့နော
်ယူရိုငွေကြေး 1.6 တန်တန်မိုးရှိတဲ့အလေးချိန်ခုနှစ်ကာရက်ရှိတဲ့ထူးထူးခြားခြားလှပတဲ့မိုးကုတ်ဗဒမြားတလုံးကိုလည်းပြပွဲမှာပြသချပါရယ်မိုးကုတ်ဗဒမြားတွေဟာကမ္ဘာမှာအရေးအတွေ့အကောင်းဆုံးအဖြစ်သတ်မှတ်ခံထားရတာပါကြောင်မြတ်ယတနာအရောင်းဝယ်ကိစ္စမှာအခွန်ရှောင်ရှင်းကြတဲ့ကုန်တွေကတရုတ်နိုင်ငံစီမောင်းခိုတင်ပို့တဲ့အတွက်မြန်မာအစိုးရအနေနဲ့ကြောင်မြတ်ရောင်းရငွေအတော်များများဆုံးရှုံးနေရတယ်လို့ဦးမြင့်ဟန်ကပြောပါရယ်ကုန်တွေတွေဟာအခွန်မပေးနိုင်လို့မဟုတ်ပဲအခွန်မဆောင်ချင်လို့တရားမဝင်မောင်းခိုတင်ပို့ကြတာလို့ဦးမြင့်ဟန်ကဆိုပါတယ်အထူးကုန်စည်များအခွန်စည်းကြတ်မှုဥပဒေကို2016ခုနှစ်ကမှအစိုးရကစတင်ပြဋ္ဌာန်းတက်မှတ်လိုက်တာပါအဲ့ဒီကုန်စည်တွေကတော့တဘာဝထွက်ကုန်ပစ္စည်းတွေဖြစ်တဲ့ကျွန်းတစ်တင်မာတစ်လုံးထဲတစ်ခွဲသားကြောက်စိမ့်နဲ့ကြောင်မြတ်ရတနာတွေအပြင်လောင်စာဆီအရက်ဘီယာနဲ့စီးကရက်တို့ပါဝင်တာပါ2015ခုနှစ်မှာတွင်းထွက်အရင်းတုံးရဲ့အခွန်စည်းကြမ်းမှုကို15ရာခိုင်နှုန်းတက်မှတ်ခဲ့ပေမဲ့လို့အထူးကုန်စည်များအခွန်စည်းကြမ်းမှုဥပဒေမှာတော့20ရာခိုင်နှုန်းအထိတိုးမြင့်တက်မှတ်လိုက်တယ်လို့ဝန်ဆောင်ခလို့အခြားကောက်ခံငွေတွေကိုပါထက်သွက်လိုက်ရင်စုစုပေါင်း28ရာခိုင်နှုန်းအထိတက်သွားပါတယ်။ဒါပေမဲ့လည်းစန့်ကျင်ကောက်ကွယ်မှုတွေကြောင့်အခွန်စည်းကြမ်းမှုကို18ရာခိုင်နှုန်းအထိလျှော့ချတက်မှတ်ပေးလိုက်ပါတယ်။ဒီလိုစည်းကြက်ခွန်တိုးမြင့်လိုက်တဲ့အတွက်ဒီနှစ်ကြောင့်မြန်ရတနာပြပွဲမှာရောင်းအားကျသွားတယ်လို့အမြင့်ဟန်ကပြောပါတယ်။ကြောင်မြတ်ယတနာပြပွဲကိုဩဂုတ်လ17ရက်နေ့ထိကျင်းပသွားမှာပါတွင်းထွက်ကြောင်မြတ်လုပ်ငန်းမှာအာဆီယံနိုင်ငံအဖွဲ့ဝင်နိုင်ငံတွေနဲ့ရောဒေသရင်းနိုင်ငံတွေနဲ့ပါတိုးမြင့်ပူးပေါင်းဆောင်ရွက်ဖို့ဒီပွဲကိုရည်ရွယ်ကျင်းပတာပါမြန်မာကြောင်မြတ်ယတနာနေ့ကျင်းပပြီးရင်6ချိန်မြောက်အာဆီယံစီးပွားရေးအတိုင်ဝန် ACE ရဲ့8ချိန်မြောက်ဒေသရင်းကြောင်မြတ်ယတနာညီလာခံကိုမြန်မာနိုင်ငံကလက်ခံကျင်းပမှာပါဒီညီလာခံကိုတရုတ်အိန္ဒိယဂျပန်တောင်ကိုရီးယားနဲ့မြန်မာနိုင်ငံကကြောင်မြတ်ပညာသင်ကျောင်းသားတွေတက်ရောက်ကြမှာဖြစ်ပါတယ်ရှင
်ဘာသာရှင်များရှင်အခြေခံပြောစရာဖြစ်နေရတဲ့စက်တွေရေးဥပဒေပုံမှန်66ကာကြီးကိုပြင်ဆင်ရေးလွှတ်တော်တွင်ဆွေးနွေးနေချိန်မှာပဲအပြီးတိုင်ဖြတ်သိမ်းပြဖို့တိုက်တွန်းနေတဲ့ထွက်ပေါ်နေပါတယ်ပုတ်ခက်စော်ကားခံရမယ့်အရေးကနေအများပြည်သူကိုအကာအကွယ်ပေးဖို့ဒီဥပဒေဟာရှေ့တင်တယ်လို့ယူဆသူတွေရှိတယ်လို့အာဏာပိုင်တွေကဖိနှိပ်ဖို့အသုံးပြုတဲ့ကိရိယာတစ်ခုဖြစ်လာနေတဲ့အတွက်မရှိသင့်ဘူးလို့မြင်ကြတဲ့သူတွေလည်းရှိပါတယ် ပုံမှန်66ကကြီးပြင်သင့်သလားဖြတ်သင့်သလားဆိုတာကိုတော့ VOAS နေနေညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOAS ရဲ့ဖုန်းနံပါတ်7932318555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ယူသားပေးဖို့ထားနိုင်ပါတယ်။နေ့ကညတိုက်ရိုက်လေးလိုက်စဉ်ကပြုစုပါတယ်ရှင်။ဒီကနေ့ည9နာရီတိုက်ရိုက်လေးလိုက်စီစဉ်မှာပတ်ဝန်းဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့နိုင်ငံတကာသတင်းဆောင်မှာဖက်ဆက်ရအောင်ပါ IS စစ်သွေးကြွအဖွဲ့ထဲကဝင်တဲ့ပြင်သစ်နိုင်ငံသား1900လောက်ရှိတယ်လို့လုံခြုံရေးဆိုင်ရာကြွမ်းကျင်သူတွေကခန့်မှန်းထားပါတယ်။ဥရောပမှာပြင်သစ်နိုင်ငံဟာမွတ်စလင်လူဦးရေအများဆုံးရှိတဲ့နိုင်ငံဖြစ်ပါတယ်။အစွန်းရောက်ဝါရအခြေခံတဲ့တိုက်ခိုက်မှုတွေရှိခဲ့တာလဲဆယ်စုနှစ်တခုလောက်ရှိပါပြီ။ဒါပေမဲ့မွတ်စလင်လူငယ်တွေအစွန်းရောက်ဝါရလွန်မသွားဖို့အစိုးရကအားထုတ်ကြိုးပမ်းမှုကတော့လွန်ခဲ့တဲ့နှစ်နှစ်ကမှစခဲ့တာပါ။အဲ့ဒီဆောင်ရွက်မှုတွေကလည်းသိပ်မအောင်မြင်ပါဘူး။ဘာကြောင့်လဲဆိုတော့ VOA ဥရောပသတင်းထောက် Luis Ramirez ကသုံးသပ်ထားတာကိုမှတ်စုမြန်မာကတင်ပြထားပါတယ်ရှင
်။ပြင်သစ်နိုင်ငံမှာလွန်ခဲ့တဲ့နှစ်နှစ်အတွင်းဇက်တိုက်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်သေဆုံးသူ100ကျော်ရှိခဲ့ပါတယ်။ဥရောပမှာမွတ်စလင်အများဆုံးရှိတဲ့ပြင်သစ်နိုင်ငံမှာမွတ်စလင်လူငယ်တွေအဆုံးမရအောင်ကြိုးစားတဲ့အစီအစဉ်တွေကိုလွန်ခဲ့တဲ့နှစ်နှစ်ကမှစခဲ့တာပါ။အိန္ဒိယ၊ဗြိတိန်၊ဒဲမတ်စတဲ့နိုင်ငံတွေထက်ကိုအများကြီးနောက်ကျပြီးမှဒီအစီအစဉ်တွေကိုစတင်ခဲ့တာဖြစ်ပါတယ်။လူမှုအတိုင်းဝိုင်းနဲ့ပြန်လည်ပေါင်းစည်းနိုင်ရေးစင်တာကိုပြင်သစ်နိုင်ငံအလဲပိုင်းမြို့တစ်ခုမှာစတင်ဖွင့်ခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူး။ဘာသာရေးကိုအခြေမခံတဲ့ပြင်သစ်နိုင်ငံရဲ့အခြေခံမူတွေကိုသိရှိနားလည်စေဖို့ရည်ရွယ်ထားတဲ့စင်တာကိုမွတ်စလင်လူငယ်အနည်းငယ်သာလာရောက်လေ့လာခဲ့ကြပါတယ်။အခုလိုမွတ်စလင်လူငယ်တွေလာတာကိုစိုးရိမ်တဲ့ဒေသခံတွေကလည်းဒီစင်တာကိုကန့်ကွက်ခဲ့ကြပါတယ်။အစိုးရရဲ့အစီအစဉ်မအောင်မြင်ခဲ့တာနဲ့ပတ်သက်လို့အစိုးရအရာရှိမြူဟီယယ်ဒိုမနက်ကအခုလိုပြောပါတယ်။
Precisely my sense is that de-radicalization proves so difficult and there
ဆရာအမြင်ရှိရတဲ့ကိုအလဲလက်အမြင်ဖြစ်လောင်လောက်ရတာတိတ်ကိုခက်ခဲလို့ကျွန်မထင်ပါတယ်ပြင်ပနိုင်ငံအလဲပိုင်းမှာလူအတိုင်းဝိုင်းနဲ့ပြင်ပြောဝင်ရောက်နိုင်ရေးစင်တာတွေစတက်ဖွင့်ခဲ့ပေမဲ့လေဒေတာကန်တွေရဲ့ထောက်ခံမှုတိတ်ပြောမရခဲ့ပါဘူးကျွန်မတို့ကတိတ်တင်းကျပ်တဲ့စီကန်တွေတတ်မှတ်ပေမဲ့လေအလုံးမဖြစ်ခဲ့ပါဘူ
းဘာသာရေးကိုအခြေမခံတဲ့သဘောတရားတွေကိုလက်ခံယုံကြည်ထားတဲ့ပြင်သစ်လူနိုင်ငံမျိုးမှာအစွန်းရောက်အမြင်ရှိသူတွေကိုအလေအလတ်အမြင်ပြောင်းအောင်လုပ်တာမလွယ်ဘူးလို့အများကသတ်မှတ်ထားကြတယ်လို့လူမှုဗေဒပညာရှင် Farhat Koho Kava ကပြောပါတယ
် One of the major obstacles was laicity the ideology
အဓိကအခက်အခဲကတော့နိုင်ငံရေးမှာဘာသာရေးလုံးဝဝင်မဆွဲရဆိုတဲ့နိုင်ငံရဲ့အတွေးခေါ်ယူဆပါဘာသာရေးဆိုတာကိုယ်ပိုင်လွတ်လပ်တဲ့အဆုံးဖြတ်မှုနဲ့သာဆိုင်တာမို့အစိုးရကဝင်ပြီးမဆွတ်ဖက်တင်ဘူးလို့အတွေးခေါ်ရှိကြပါတယ်
အစိုးရကတော့နိုင်ငံတွေကမွတ်စလင်လူငယ်တွေကိုအစွန်းရောက်အမြင်လွှမ်းမိုးမခံရအောင်ကနဦးစူးစမ်းမှုမအောင်မြင်ဘူးလို့ပြောကြပြီးလူမှုအတိုင်းအဝိုင်းအပြင်ဘက်ရောက်နေကြတဲ့လူငယ်တွေကိုဘလို့ဆွဲခေါင်နိုင်မလဲဆိုတဲ့နည်းလမ်းတွေကိုစဉ်းစားနေပါတယ်။မော်ရိုကိုနယ်ပွားလာတီဖာအစ်ဇိုက်တန်လိုငြိမ်းချမ်းရေးလှုပ်ရှားသူတွေကလည်းကျောင်းတွေမှာလိုက်ပြီးဟောပြောနေပါတယ
်။ Parce que aujourd'hui un jeune au lieu de regarder dernière section
အခုခင်မလူငယ်တွေကိုမူကြိုကနေအလဲတိုင်းရောက်တဲ့အချိန်ကြက်ကြက်မမထိန်ချောင်းဖို့လိုပါတယ်အခုတော့အလဲတန်းအရွယ်လူငယ်တွေလောက်ကမှစပြီးတော့အာယုံဆိုင်လုံနေတာတိတ်ကိုနောက်ကျနေပါပြီ
အစွန်းရဝါဒနဲ့ပတ်သက်လို့လူမှုအတိုင်းဝိုင်းထဲမှာလူသိရှင်ကြားဆွေးနွေးပြောကြားမှုတွေအမြင်ဖလဲစဉ်းစားသုံးသပ်မှုတွေလုပ်တဲ့နယ်လို့အလဲအလက်အမြင်ရှိကြတဲ့မွတ်စလင်လူငယ်တွေကလည်းပြောကြပါတယ်လက်ရှိသမ္မတအမ်မနျူအယ်မက်ခရွန်အစိုးရကတော့အစွန်းရအမြင်လွှမ်းမိုးခံရနိုင်ချေများတဲ့မွတ်စလင်လူငယ်တွေကိုလူမှုအတိုင်းအဝိုင်းတွေပြန်လည်ရောက်လာအောင်အရင်စ조사ခဲ့မှုတွေဘာကြောင့်မအောင်မြင်ခဲ့သလဲဆိုတာကိုသုံးသပ်နေပြီးတော့ထိရောက်တဲ့နည်းလမ်းတွေကိုရှာဖွေနေကြပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ကြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတူ၁၆၁၉နဲ့၂၅မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ၁၀နာရီထိအစီအစဉ်ကိုတော့လိုင်းတူ၂၄၂၅နဲ့၃၂တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစသ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည၁၀နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews www.voiceofamerica.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါတောသားရှင်များရှင်မြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ VOA မြန်မာပိုင်းအစီအစဉ်ရဲ့စနေနေ့မနက်ခင်းတိုင်းအစီအစဉ်တွေကို American ပြည်တော်စုမျိုးရော Washington ကနေလိုင်းဒိုမီတာ16 19နဲ့41တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့မနက်ဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာသတင်းထက်ကမြန်မာအင်္ဂလိပ်စာသင်ခန်းစာသိပ္ပံနဲ့နည်းပညာစတဲ့အပတ်စဉ်ကဏ္ဍတွေကိုကြားရမှာပါအမျိုးသမီးကဏ္ဍထဲမှာနာဆင်ကြားမှာကတော့
British ရဲ့ American ရဲ့ KMT တရုတ်ဆိုရရဲ့ပေါင်းပြီးတော့ဂျပန်နဲ့ကိုအကုန်လုံးသူစစ်တိုက်ပါတယ်2943ခုနှစ်ကနေ45နှစ်ကြီးပေါ့
မကြာခင်ကမှကွယ်လွန်သွားပြီဖြစ်တဲ့ဘိန်းဘီယံမှာတူလို့ဆိုရမယ့်အိုလီဗီယန်ရဲ့ဘဝအကြောင်းတည်ကောင်းစရာကိုနောက်ပိုင်းမှာအပြည့်ဆုံးကြားမှာပါခုအရင်ဆုံးတော့ကမ္ဘာမီဒီယာထဲမှာဖော်ပြနေရတဲ့နေကြတဲ့မြန်မာနိုင်ငံအကြောင်းကိုဦးကျော်စန္ဒကတင်ပြထားပါတယ်ရှင
်အာဆီယံသို့မဟုတ်ဒီမိုကရေစီနဲ့အာနာရှင်တို့အာဆန်တဲ့နေရာဆိုရခေါင်းစဉ်နဲ့ဘန်ကောက်ပို့စ်သတင်းစာထဲမှာတီတီနန်ပွန်ဆူဒီရကိဒါထရာကိုဦးစွာတင်ပြလိုပါတယ်အခုခါ250ပြည့်အာဆီယံအကြောင်းရေးကြပြောကြတဲ့အဓိကအကြောင်းအရာတစ်ခုကတော့နိုင်ငံတစ်ခုချင်းရဲ့ပြည်တွင်းနိုင်ငံရင်းနဲ့အုပ်ချုပ်ရေးစနစ်တွေအကြောင်းများပါတယ်။ဘရူနိုင်းလိုသဲဥဆမ်မိုင်းနိုင်ငံ၊မြန်မာနိုင်ငံလိုထွန်းတိဇဒီမိုကရေစီနိုင်ငံ၊လာအိုစ်၊ဗီယက်နမ်တို့လိုဆိုရှယ်လစ်နိုင်ငံစသဖြင့်စနစ်မျိုးစုံကွဲပြားပါဝင်နေခြင်းဟာကျယ်ပြန့်တဲ့ဒေသဆိုင်ရာကိစ္စတွေမှာရိုက်ခတ်မှုရှိနေပါတယ်။လွန်ခဲ့တဲ့25နှစ်ပြည့်ကာလ1992ခုနှစ်တုန်းကဆိုရင်ဒီမိုကရေစီနဲ့လူခွင့်ရေးကိစ္စတွေကိုသိမ့်မပြောခဲ့ကြပါဘူး။ဒါပေမဲ့အခုနောက်ပိုင်းမှာဒါတွေပုံပြီးအရေးပါလာပါတယ်ခင်မီတိုးတက်လာပြီဆိုရင်လူလက်တန်းစားအရေးအတွက်တိုးပွားလာပြီးတရားဥပဒေစိုးမိုးရေးကိုစားပြုအုပ်ချုပ်ရေးဖိနှိပ်ထုတ်ချက်မှုကိမဲ့ရေးတို့တောင်းဆိုလာကြပါတယ်စနစ်ကွဲပြားတဲ့အာဆီယံဟာလည်းဒီမိုကရေစီနဲ့အာဏာရှင်အုပ်ချုပ်ရေးတို့အဆင်နဲ့နေရာဖြစ်လာနေပါတယ်ဒီမိုကရေစီရေးရှိတည်ထောင်ရေးဟာအာဆီယံ၄နိုင်ငံမှာအချိန်ကြာမြင့်မှာဖြစ်ပြီးခေါင်းဆောင်မှုအပေါ်မှာလည်းမူတည်ပါလိမ့်မယ်အာဂရီလိုက်စားမှုဟာအစ်တောင်အာရှဒီမိုကရေစီမှာအဓိကစင်ခေါ်မှုပြဿနာဖြစ်နေပြီးရပ်ပက်လူအဖွဲ့အစည်းဟာမရှိမဖြစ်လိုအပ်ပေမဲ့သူတို့ဟာတစ်ခါတခါဒီမိုကရေစီအတွက်အဓိကအာမထလောက်ပါဘူးအင်ဒိုနီးရှားနိုင်ငံမှာအာနာရှင်ဆူဟာတိုပြုတ်ကျပြီးနောက်သမ္မတဟာဘီဘီဝါဟစ်မဂါဝဒီတို့ဟာအုပ်ချုပ်ရေးကိစ္စမှာမစင်မလင်းတချို့ရှိခဲ့ပေမဲ့အခြေခံလူခွင့်ရင်းနဲ့လွတ်လပ်ခွင့်တွေကိုတော့ကယူတိုက်လုဆောင်ခဲ့ရပါတယ်ရပ်ပက်လူအဖွဲ့အစည်းတွေအာဂရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်နဲ့ဥပဒေစတဲ့ဒီမိုကရေစီအဆောက်အဦတွေအကောင်လုဆောင်ခဲ့ကြပါတယ်ဒီအခြေခံပေါ်မှာမူတည်ပြီးသမရဆူဆူလိုဘန်ဘန်ယူရီယူနိုဟာကမ္ဘာတတိယအကြီးဆုံးဒီမိုကရေစီနိုင်ငံအဆင့်ကိုမျှော်မှန်းနိုင်ခဲ့ပါတယ်။အခုလက်ရှိသမရဂျိုဂိုဝီဝီဒိုတို့လက်ထက်မှာတော့စီအန်နော်မမှုတိုက်ဖြည့်ရင်းနဲ့ဘာသာရေးအယူသီးမှုပပျောက်ရေးကိစ္စတွေကိုဆောင်ရွက်ရင်းအနာရှင်စနစ်ကိုလုံးဝကျော်ခန့်ခဲ့ပါပြီ။ဒီမိုကရေစီရှိခိုးကိုဆက်နေပါတယ်။မြန်မာနိုင်ငံရဲ့ခနော်ခနဲရှိနေတဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဟာလည်းတကယ်တော့2017ဥသိမ်းစဉ်လက်ထက်မှာစတင်ခဲ့ပြီးအခုဆိုရင်အရက်ဖက် NLD ဥဆောင်တဲ့အစိုးရတက်နေပါပြီ။ဒေါန်ဆန်းစုကြည်အစိုးရအနေနဲ့ဖွံ့ဖြိုးတိုးတက်ရေးကိုချီတက်နိုင်မဲ့အခွင့်အလမ်းတွေအများကြီးရှိနေပါတယ်။အဓိကအဖြစ်အရက်ဖက်လူအဖွဲ့အစည်းတွေသူရဲ့ NLD အပါအဝင်ဒီမိုကရေစီအဆောက်အဦတွေကိုခိုင်ခိုင်မာမာတည်ဆောက်ဖို့လိုအပ်ပါတယ်။စစ်တပ်ကိုလက်တကမ်းမှခွာပြီးညီညာရေးဖြစ်စဉ်နဲ့ရခိုင်လူခွင့်ရေးဆိုရင်ရကစားတွေကိုဖြစ်စင်ဖို့လိုအပ်ပါလိမ့်မယ်။အရက်ဖက်စစ်ဖက်ဆက်ဆံရေးဟာချိနဲ့နေပြီးအပြာလာယုံကြည်မှုစေတနာမှန်မှန်ထားရှိမှုနဲ့ရှောက်လှမ်းရမှာဖြစ်ပါတယ်။ဒါဟာအာဆီယံ250ပြည့်လွန်မြန်မာနိုင်ငံရှောက်လှမ်းရမယ့်ကြီးမြောင်သောကြိုးတန်းဖြစ်တယ်လို့យေသထားပါတယ်။အလားတူစွာပဲဖိလစ်ပိုင်ရဲ့ဒီမိုကရေစီအလားအလာတွေကိုလည်းသုံးသပ်ပြီးအင်ဒိုနီးရှားမြန်မာဖိလစ်ပိုင်သုံးနိုင်ငံတို့ဟာစီအုပ်ချုပ်ရေးနောက်ခံကလာခဲ့တာဖြစ်ပြီးသူတို့ရဲ့ဒီမိုကရေစီခရီးလမ်းဟာအဖူးထစ်တွေများလှပြီးမဲ့အစ်တောင်အရှဒေသအတွင်းဒီမိုကရေစီလမ်းကိုဥဆောင်ထွင်မဲ့နိုင်ငံတွေဖြစ်တယ်လို့យေသထားပါတယ်ခင်ဗျာ။ဒေါန်ဆန်းစုကြည်လက်ထက်မြန်မာနိုင်ငံပြည်ထောင်နဲ့စီးပွားရေးပဲရောက်နေသလဲဆိုတဲ့ခေါင်းစဉ်နဲ့ဒေါ့ဂျုံးစ်နျူးစ်မှာဘန်အော်တိုနဲ့မျိုးမျိုးတို့ရေးသားထားတာကိုလည်းဖတ်ရပါတယ်။ပြည်တွင်းစီရဆေးရေးကိုစူးစိုက်အလေးထားခဲ့တဲ့ဒေါန်ဆန်းစုကိုအစိုးရဟာစီးပွားရေးဘက်မှာရင်းနှီးမြှုပ်နှံသူတွေအယုံကြည်ကင်းမဲ့စရာကြုံရပါတယ်။နိုင်ငံရေးအစဉ်ကူးပြောင်းချိန်မို့လို့စီးပွားရေးမရေမရာမှုတွေရှိတတ်တယ်လို့ဒေါန်ဆန်းစုကြည်ရဲ့စီမံခန့်ခွဲမှုပုံစံဟာလည်းဒီမှာဆက်ဆိုင်နေတယ်လို့ရင်းနှီးမြှုပ်နှံသူတွေနဲ့နိုင်ငံရေးအကဲခတ်တွေကဆိုကြပါတယ်။သူဟာအစအစအရာရာကိုအပေါ်စီးကနေညွန်ကြက်တတ်တယ်လို့လည်းလူပြောသူပြောများပါတယ်။ဒေါန်ဆန်းစုကြည်နဲ့နိစ္စသူတွေကတော့သူဟာစီးပွားရေးကိုဦးစားပေးနေရာမှာစတင်ထားလိုက်ပြီးပြောင်းလဲမှုကိုမကြခင်တွေ့လာရတော့မယ်လို့ပြောကြပါတယ်။နောက်3လသို့မဟုတ်6လအတွင်းမှာဖွံ့ဖြိုးမှုအစိမ်းမြင့်တက်လာလိမ့်မယ်လို့ဒေါန်ဆန်းစုကြည်ရဲ့စီးပွားရေးအတိုင်ပင်ခံရှောင်းတန်နာကဆိုပါတယ်။ဒါကြောင့် IMF ကကမ္ဘာ့ငွေကြေးရမုံငွေအဖွဲ့ကလည်းဒီနှစ်မြန်မာနိုင်ငံရဲ့ဖွံ့ဖြိုးမှုဟာ9.5%ရှိလာလိမ့်မယ်လို့ခန့်မှန်းကြောင်းကြေညာထားပါရခင်ဗျာ
က Kaba media tagam nyama ajang cha khaya ra ba kro english sa tingan sa ale ba church crew ne du do la la tan ga tin pya cha ba de
din ni minute dwe tin pya pi me item atung ga ro
feeling blue
ko tin pya pi ma phit par de sa lung paung ga f e e l I n g feeling ga khan sa ni ya ra BLUE blue ga pya yang so lo sikwai thung ye dai yai de be ga ro pya yang ko khan sa ni ya ra phit par de di tong ga timor lok ga ga ni sin tet la de lo su par de timor zin ni ne pin ne khi thwe ni dong timor captain da ma mho a ya shi tu song ye de so yin tha ni a pyan khi sin ma alan pya thu ya de dele da ma mho ywet tai ko a pya tou ya de she dele ga ni sin tet la de lo su par de Dajang di idiom e di begaro, say makang pinida, say sienida, luan swinida go saluvare. Di donge padelu, George go pide umagulila chijaya umba.
I'm feeling blue because my dog died yesterday.
Chino ya quili, meniga, di dwaro, chino say makang pinidibia, lu di beyabare. George go pide umagunat kaulila chijaya umba.
I'm feeling blue because my dog died yesterday.
Say makang pinida, say sienida, luan swinida goos. Idiom atong ya, belu biomle.
Feeling blue.
So biolu yavare. Eragaro, dinim netwe, dimpia gere, idiom atome pipari.
Solala tanya English ating ansa go tolem pilaidaba, kuro amyudmi kanawa. Kokwan Soba, Nyonwe, Atek Guze, Ye Olivian Ha, Tunit Haya Musem Yoma Julila, Satun Yenega, Quelun Kevare, Tu Quelamune Patello, Washington Post, Din Saji, Bawin, Nanganaga, Din, Rima Nai, Samarigo, Tabone, the Wapcho, Popia Kejayama, Kokan, Kakoyita, Gansan, Pipin, Pingbi, Matu, Pile Yita, Kejavare, Akulo Yita Chepo, Chikamiro, Tosinga, Kishi, Piker, and Mutumi to Ulu Surame, Olivian Ye, Boa, Ajang, Tigansian, Patello, Quelun, Duet, Tupitu, Washington, DC, Ne, Sani, Timpeko, Satu, Mimian Tare, but a Mabango, Piker, Timpaga, Timpia, Pikavi, Titimama, Tudian, and also Bango, Titimba, Mutumi, Kanama, Tola, Tanga, Timpia, Tavare.
Cause it only serves to make me more determined to achieve my final goal. And I come to
the Olive Yang out to the Jane Panka, Bido, Lula, Bide, now by Ma, Gogan and Yama Sitagale, and Yame, Tiny de Cajaro, a Pia put to a bono, Erma, the Bojo Kino, Letepo, Sani, a doa bono, Uzi Bido, Eddie, a Pia put to a go.
นี่เบเกเรดูเลยสู้บาเลยไอ้อีจังอ๋อสิวินซาลูกสาลูปาจาจีปามา
ဆင်မတိုက်တော့ဘူးပေ့စ်လို့ပေါ့ငြိမ်းချမ်းရေးရှိပါတယ်ရှိရတဲ့အခါပြီးတော့မှတစ်ခါပြန်ပြီးတော့လူတွေကဘယ်သူမှဆင်မတိုက်ပဲနဲ့အေးချမ်းချမ်းခဏနေဖြစ်ပါတယ်ဒါပေမဲ့အဲ့ဒါလဲနောက်ဆုံးသက်ထောင်တဲ့စတုံးလောက်မှတစ်ခါပြန်ပြီးဆစ်ဖြစ်တဲ့အခါကျတော့ငြိမ်းချမ်းပြီးဆုံးသွားတယ်တစ်ခါခုဒီအဲ့တော့ကိုကမှာနှစ်ပွဲရှိနေပါတယ်အဲ့ဒီမှာနောက်တစ်ချက်ကျွန်မသိဝင်
ဒါပေမဲ့လို့လေသူကကောင်းဆောင်ကောင်းကြောက်ဖြစ်တယ်ပေါ့နော်သူ့ကိုလေးစားကြတယ်လို့ဆိုပါတယ်အဲ့ဒီလေးစားတဲ့အချက်နဲ့ပတ်သက်ပြီးတော့ဇာနီတိတိတော့ပြောပြပေးပါလားရှင်ဟုတ်ပါတယ်ဘာဖြစ်လို့ဆိုတော့ကျွန်တော်တို့တည်တဲ့တော့အင်မတန်ကိုတဘောကောင်းပါတယ်ကျွန်တော်တို့ငယ်ငယ်တုန်းကဆိုရင်လဲကျွန်တော်တို့ရဲ့အိမ်မှာဆင်းလူတွေကကိုယ့်ဘာမှာစစ်ဖြစ်လို့မနေနိုင်လို့ရန်ကုန်မှာလာပ la ta la le khle de le akong long go chano lo do a yu tha pi daw ma pinya tin pe ba le la show ma le ko ga ma sit chit lo ma nei nai lo akong long refugee se ya lashu yau la bi do ma ni sia ma shi do jnaru do ga tu shi de niya ri lashu ji ma ai ma shi de ni de go bian bi do khwe pe ba de tu ro ai ma ai tu ro ni wo so bi do ai ni de go akon long pe ba de a la chang tu wo ti dai lu ye akon long tu wo in tan go yu te ba de tu wa kaung saung lo be in tan de bo kaung ma de jnaru do ga sait tet pe me tu pe de ka cha la shin yin tu wa
ตุ๊กโกตัวพามาตัวชะมะทาวกะลงโกตัวเปยละเดี๋ยวๆกุญญีตองละชินละเนี่ยละตัวกุญญีเปยละงวยโซชินละงวยเปยละจนเราเนี่ยละตัวตัวเปยละทีเราเปยเราจนตะคามาตะชาลูเปยละไม่ตุ๊กตูเนี่ยปัดเสร็จพี่รอวันเสร็จโพสต์มาเยถ่าละวีรุงอ่ะตุ๊กเนี่ยเมียอ่ะจันชุยแล้วพี่รอนั้นน่ะจี้ละได้คาจ่าတော့อกลงลาชุมากาเดียน Angel ចောင်းបွားរកាចរអកលងប្រមកមកអកលងអង់គ្លេសណាមេរីយ៉ាបាទសូទូយ៉ាណាមេអាអលិសពីដោគិតណាទី27មកកូកាមកមួយដែរកូកាងហាបមាទីដែរមកប៉ាដែរទីដល់មកទ្រូនេនជីឡារកាចរចំណយឯមេម៉ាន់ម៉ារីកលងណាឡាឈូមកចောင်းគិតដែរបាទគឺសូកូកាមកទូចောင်းមិនឈីឡាឈូមកទូមីស្ស៊នារី ស្គូល បော့កាតូលិកណាន់ហ្សេណែហ្វាដឺអ៊ីនដេពុនថាដែរកាដៀនអេនជលស្រីចောင်းមកចောင်းឯចောင်းសាទឹកប៉ាដែរទៅរកាចរទ្រូ English name le yar English sa le tu de ma le ai ma nei bi do ti ba ka ba sit phit de kha ja do Japan tat de ya a tong long ko kha ma yau la ba de yau la de kha ja do chno ye pho ri ga British sa de so ya tu ra tis sa shi do Japan ne tu tu pa mi ma lou nai ma lou nai ne kha ja do Japan ne ya chno ri ye pho wa ri ye nan do bo kong long go mi shop lai da de mi shop ri kha ja chno ro ye a me ye mi da su khu long ga ti yau pi go ဖွဲ့ပြေးသွားပါတယ်သူကကွန်မင်းမှာပြီးတော့ဆစ်ဖြစ်တုံးမှာကျွန်တော်ရဲ့အဖိုးကဗြိတိရှားတွေရဲ့အမေရိကန်တွေရဲ့ KMT တရုတ်ဆိုရရဲ့နဲ့ပေါင်းပြီးတော့ဂျပန်တွေကိုအကုန်လုံးသူစစ်တိုက်ပါတယ်2009ကနေ့စတုံးနေ့ကနေ့50ကနေ့ချီကိုတိုက်ပါတယ်2009 50ကနေ့ကြည့်ရကပါစပြီးသွားတဲ့ခါကျတော့ကျွန်တော်အမေရဲ့မိသားစုတွေအကုန်လုံးပမာပြီးကိုကန်းပြည်နယ်ကိုပြန်လာတဲ့ခါကျတော့ဗြိတိရှားဆိုရ ကျွန်တော်ရဲ့အဖိုးကိုဆစ်သွင်းနှောင်းကကူတဲ့အတွက်OBE ဆိုတဲ့လို့ order by the British Empire ဆိုတဲ့ဘွဲကိုပေးပါတယ်အဲ့ဒါပြီးတော့ကျွန်တော်ရဲ့အဖိုးကကိုကမျိုးသားကနေပြီးတော့ကိုကစော်ဘွားဆိုပြီးတော့ဖြစ်သွားပါတယ်အဆင့်တက်သွားပါတယ်တက်သွားတဲ့ခါကျတော့ကျွန်တော်မိသားစုကစော်ဘွားဆိုပြီးတော့ဖြစ်သွားပါတယ်ဂျန်ဂျင်းဟင်းကျွန်တော်ရဲ့အဖိုးပေါ့ကျွန်တော်ရဲ့အဖိုးဆုံးပြီးတဲ့ခါကျတော့ကျွန်
ောက်ဆုံးတွေ့ခဲ့တဲ့အချိန်ကဘယ်ချိန်မှလဲရှင
်1989ခုနှစ်မှာဖြစ်ပါတယ
်အခုကြီးလာတဲ့အခါကျတော့သူနဲ့ပတ်သက်ပြီးတော့ပေါ့နော်စစဟိုပြောလို့သူဟာဒီကိုကန်တပ်သားတွေအတွက်ကိုဥဆောင်ပြီးတော့ပေါ့နော်အားလုံးကိုသူစောင့်ရှောက်ခဲ့တယ်ဆိုတဲ့ဟာနဲ့ပတ်သက်ပြီးတော့ဇာနီရဲ့အမြင်ကိုပေါ့နော
်ကျွန်တော်ပြောလို့ပဲကျွန်တော်တို့ရန်ကုန်မှာနေတော့ငါကိုကန်ကနေပြီးတော့လူတွေကသူတို့ကလေးတွေခေါ်လာတယ်ရန်ကုန်ကိုခေါ်လာတယ်ဘာလို့လဲဆိုတော့ကိုကန်မကစစ်ဖြစ်တော့နေလို့မကောင်းဘူးအဲ့တော့ရန်ကုန်ကိုခေါ်လာတယ်ခေါ်လာပြီးတော့သူတို့ရဲ့ကလေးတွေကိုအချောင်းတက်စေချင်တော့ကျွန်တော်ရဲ့အတော်စီမံထားပါတယ်ကျွန်တော်တော့အကုန်လုံးကိုယူပါတယ်ကလေးတွေကိုယူပြီးတော့ကြောင်းပို့တယ်ပြီးတော့အကုန်ကျွေးထားတယ်အိမ်မှာထားတယ်ဆိုတော့ကျွန်တော်တို့အိမ်မှာကစားဖို့ကလေးတွေအများကြီးပဲသူကကိုကန်လူမျိုးတွေလို့တခုလို့လို့ရှိရင်လည်းသူအများအားသူကပေးပါတယ်ပြီးတော့ကိုကန်လူတွေကသူတို့တွေ့ကောင်းဆောင်အများအားသူကလိုချင်တယ်ကျွန်တော်ရဲ့တော်ကကိုကန်လူတွေကောင်းဆောင်လောက်ခဲ့တယ်ဆိုတော့သူရအကောင်တော့ခြေစစ်တင်တယ်ရိုသေးတယ်အဲကြောင့်တနင်္ဂနွေလုံးမှရှိတယ်ကိုကံလူတွေအကောင်လုံးကနေရာတကားလာပြီးတော့အကောင်လုံးသူ့ကိုနောက်ဆုံးလာပြီးတော့တကားတော်တော်ကြပါတယ
်နောက်တစ်ချက်ဇာနီတို့တော့ olive နဲ့ပတ်သက်ပြီးတော့စိတ်ဝင်စားတာက Washington Post နိုင်မှာဖော်ပြထားတာကသူကယောက်ျားဆန်နေဆိုပေမဲ့လို့လေလူကြီးချင်းစီစဉ်နဲ့အိမ်တော်ချခံခဲ့ရတယ်ဆိုတဲ့အချက်ပါပဲအဲ့ဒါနဲ့ပတ်သက်ပြီးတော့လေနည်းနည်းရှင်းပြပေးပါလား
ဟုတ်ပါတယ်သူ20လောက်မှာကျွန်တော်တို့ဖိုးဖွားတွေရှိတော့ကတာမူလျင်ဆိုတဲ့မျိုးကမျိုးစားနဲ့ကျွန်တော်ရဲ့အတော်ပေးစားပါတယ
်
ပေးစားပြီးမှတစ်နှစ်လောက်ပဲသူတို့အိမ်ထောင်ကြပါတယ်ကျွန်တော်ရဲ့အတော်ကသူအိမ်ထောင်နဲ့မန်နေဂျာပါဟုတ်
ကဲ့
ဆိုတော့ကျွန်တော်ရဲ့ဝန်ကွယ်သူ တယောက်ရှိပါတယ်ကျွန်တော်ရဲ့တော်ရဲ့အသားတယောက်ရှိပါတယ်ကျွန်တော်ရဲ့တော်ရဲ့အသားကချာဦးလေးတွေနဲ့အတော်တွေနဲ့အတူတူကြီးလာပါတယ်ကျွန်တော်ရဲ့အတော်ကတော့ဒီတဲ့အတိုင်းပဲစစ်တဲ့ဝင်ပြီးတော့ကိုကံခေါင်းဆောင်ဖြစ်သွားပါတယ
်ဆိုတော့အဲ့ဒီခေတ်တုန်းကအမျိုးသမီးတယောက်အနေနဲ့တနက်ကင်ပြီးတော့ခေါင်းဆောင်လုပ်ဖို့ဆိုတဲ့ဟာကတမအမျိုးသမီးတွေမစင်စားရတဲ့ဘဝပေါ့နော်သူကယောက်ျားလေးဆန်နေနောက်ပြီးတော့တတိလေးရှိတဲ့ပုံပေါ်ပါတယ
်အဲ့ဒီတုန်းကမကြဘူးပါဘူးပြင်တဲ့ရာဇဝင်မှာဆိုရင်တော့ Joan of Arc ဆိုတာရှိပါတယ
်ဟုတ်ကဲ
့ဒီတိုင်းမှာပဲသူကမျိုးသားဝဆဝတ်ပြီးတော့သူရဲ့စစ်တပ်ကိုထောင်ဆောင်ဖြစ်သွားပြီးတော့မှရန်သူကိုအကုန်လုံးတိုက်ပါတယ်ဒီအပြင်ကိုကန်ကလူမျိုးတွေကလည်းသူတို့အကုန်လုံးကကောင်းဆောင်လို့တယ်ကောင်းဆောင်လို့တော့သူကကောင်းဆောင်လုပ်တဲ့အခါကျတော့သူတွေကအကုန်လုံးတပေါ်ကြပါတယ်သူအကိုတွေကအိမ်ထောင်ကျပြီးတော့မျိုးမှာပြောင်းပြီးတော့အေးအေးဆေးဆေးတော့နေကြရတယ်။ဒါပေမဲ့ကိုကန်ကလူတွေအတွက်ဘယ်သူမှလုံးမဲ့လူမရှိတဲ့အခါကျတော့ကျွန်တော်ရဲ့အတော်နေပြီးတော့ကိုကန်ကိုပြောင်းပြီးတော့ဒီလူတွေကိုအကုန်လုံးကိုကူပါတယ
်။ဆိုတော့သူ့ဘဝကတော်တော်လေးကိုအတွေ့အကြုံတွေလည်းရှိတယ်။သူ့ဘဝမှာတန်ဖိုးရှိရှိနေသွားရတယ်လူတွေယူဆရမှာပေါ့နော်
။ဟုတ်ပါတယ်။အမှန်တန်ကောင်းတာလည်းရှိတယ်။ခံရတာလည်းအများကြီးရှိပါတယ်။ဟုတ်ကဲ့။ထောင်ကြတာတွေရဲ့တက်တာလေးလည်းရှိရဲ့ဆင်းရဲတဲ့ဟာလည်းရှိရဲ့ခံစားရတာကြီးလည်းရှိရတာမျိုးမျိုးပါပဲကျွန်တော်ရဲ့အမေရိကန်လူမျိုးတွေရောက်မှကျွန်တော်ကိုပြောပါတယ်ကျွန်တော်ရဲ့အတော်ကကြားလည်းကြားဘူးရဲ့သူတို့တဘောလည်းကြားပါတယ
်အမျိုးသမီးကဏ္ဍပြီးတော့သိပ္ပံနဲ့ဤပညာကဏ္ဍကိုထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံမှာ online marketing လုပ်နေကြတာပဲအခြေအနေရှိပါပြီလေ။ဒါကိုလုပ်ဖို့အတွက်ဘလို့နည်းပညာပိုင်းကျွမ်းကျင်မှုတွေလိုအပ်ပါသလဲ။ online marketing ရဲ့ရှေ့အလားလာနဲ့လက်ရှိ internet အမြန်နှုန်းကရောအလုပ်ဖြစ်လာအောင်လုံလောက်တဲ့အခြေအနေရှိပါပြီလား။စတဲ့အကြောင်းတွေကို digital gateway digital marketing company ကိုပူးတွဲတည်ထောင်ပြီးတော့လုပ်ကိုင်နေတဲ့မဆန်နီစိန်သိန်းနဲ့တွေ့ဆုံမြန်မြန်ခန့်ဒုတိယပိုင်းမှာနားဆင်ရပါမယ်။ကိုကျော်ကျော်သိန်းကတင်ဆက်ချပါရရှင်။
ဆိုတော့ဒီ online marketing ကိုညူကြီးကြကြီးတွေရင်မဟုတ်ခင်ねတော်တိုင်ကိုမျိုးအလတ်စားလေးတွေအသေးစားလေးတွေအဲ့ဒီမှာရောအလုပ်ဖြစ်ပြီလားအဲ့ဒီကလုပ်ငန်းရှင်တွေကတော့ဒီအကြောင်းသိကြပြီလား
ဟုတ်ဖြစ်တယ်ရှင်ဖြစ်တယ်ရှင်ဘယ်လိုလဲဆိုတော့သူကဟိုပါမို့နော်အဓိက e-commerce ပေါ့ e-commerce အကြောင်းလဲလာမို့လို့လဲလာဆိုတော့ဒီသူတို့ပစ္စည်းရောင်းတယ်ပစ္စည်းရောင်းတဲ့ခါကျလို့ရှင်ဆန်ရုစီမှာတုံးနေတဲ့ဟာကဒီ website တွေ online ဒီနိုင်ငံမှာဆိုလို့ရှင်တုံးနေဆိုလို့ရှင်အခုတို့ပစ္စည်းဝယ်မယ်ဆို Amazon တို့ဘာတို့တော့ဝယ်ဖို့ရှိမယ်ပေါ့နော်ဒါပေမဲ့ဆန်ရုအနေနဲ့အဲ့ဒီ site တွေဆန်ရုစီမှာရှိလည်းမထူအဓိကဆန်ရုဒီအဓိက payment ဘိုင်းလည်းအစင်သင့်မဖြစ်ကြသေးရပါတော့ပေါ့နော်အဲ့တော့ဆန်ရုဒီအယောင်းဝယ်တွေအကုန်လုံးကလည်းဘယ်ပေါ်ရောက်လာလဲဆို Facebook ပေါ်ရောက်လာတယ်အဲ့ဒီမှာအဲ့ဒီဟာကိုတုံးပြီးတော့ဝယ်ယူမှာတုံးနေတဲ့လူတော်တော်များနေရလူတွေများတယ်ကိုအဲ့သူတို့အနေနဲ့ကျတော့ဒီပစ္စည်းလိုချင်တယ်သူတို့ကြည့်ချင်တယ်ဒါပေမဲ့သူတို့တကယ်တွေ့နိုင်တဲ့နေရာကြီးကဟို gate တခုကဘာလဲဆိုဒီ Facebook ပေါ်မှာပဲရှိရဲအဲ့တော့သူတို့လာရဲဆိုတော့နေရာလူတွေကိုရောက်ချင်လို့ရှိရင် Facebook သုံးတာတော့တော်တော်ထိရောက်တယ်ကိုအဲ့ဒါတော့ Senro experience ရတယ်ပါတော့ဟို
နေရာလူတွေဆိုရင် Facebook တော်တော်အစ်စ်တယ်ဒါစိတ်ဝင်စားဖို့ကောင်းတာဟု
တ်ကဲ့ရှင်ဟုတ
်ကျွန်တော်ကမျိုးကြီးကြကြီးမှာပဲဒီကိစ္စကကျေပြန့်နေတယ်ထင်ဘူးကနေမှာတော့မှပူကျေပြန့်နေတယ်ပေါ့ကျင်
ဘာလို့လဲဆိုတော့အရင်ဟိုခေါင်းလေးမျိုးတွေမှာတော့သူတို့ internet coverage ပေါ့နော်ဒီ internet ကရနေပြီဆိုတော့သူတို့ပထမဆုံးခုနစနေပြောလို့ internet လို့ပြောလိုက်တယ်သူတို့ Google လည်းမသွားဘူး Wikipedia လည်းမသွား Facebook ကနေစပြီးဖုန်းဆိုင်
နဲ့ internet တော့မလား internet မသုံးဘူး Facebook သုံးတယ်လို့ပြောတာပေါ့
အဲ့တော့ဒါသူတို့စီကိုရောက်ဖို့အလွယ်ဆုံးပဲအရင်တော့ဆိုလို့ရှိရင်တော့ကိုတို့ဒီ last and home magazine တွေပါတယ်မှာကိုတို့ကြုံညာဖြစ်ကောင်းဖြစ်လိမ့်မယ်ဒါပေမဲ့အဲ့ဟာတိတ်ကြွားလိမ့်မယ်ပေါ့နော်ဒါပေမဲ့အဓိကရောက်မယ်ဆိုလို့ရှိရင်အဲ့ရောက်နေသွားရင်တော့ဒီ Facebook ကသွားရင်တော့နေရလူတွေစီကိုတော်တော်ရောက်ပါတယ်
ဆိုတော့ဒီ online marketing လုပ်တဲ့လက်ဆိုင်လူမျိုးတွေနဲ့အဲ့လိုလူတွေအနေနဲ့ကရောအဲ့လိုလူမျိုးကောဘာမှတော်တော်များပြီလားဒါကနီးပညာပိုင်းအရာရောဒီလူတွေကဘယ်လောက်ထိကျွန်းကျွန်းကျင်ကျင် high tech ပေါ့
ဟုတ
်နည်းနည်းတတ်ဖို့လိုတယ
်ဟုတ်ကဲ့ဒီဟာကြတော့ဗောနော်ဒီ digital marketing အလုပ်ကကြတော့သူကနှစ်ခု skill နှစ်ခုလိုတာဗောနော် marketing skill လို့မယ်ပြီးတော့ခုနပြော technical skill လို့မယ်ဗောနော်အဓိကကတော့ general marketing ကတော့ strategy နဲ့သွားဖြစ်တဲ့အတွက်ဒီဟာကိုသူတို့ဘယ်လိုစီကွက်ကိုမပြတ်လည်လာနေတဲ့ဟာမျိုးလို့ရယ်ဗောနော်နောက်တစ်ခုက technical skill ဆိုတော့ Facebook အတွက်ကတော့အရင်မလိုဘူးဒီ social media အတွက်တော့ရမ်းမလိုဒါပေမဲ့ तू ကဒီထက်ပို့ပြီးသွားမယ် Facebook နဲ့ပို့ပြီးသွားမယ်ထားပါတော့ကို Google တို့ဘာလို့သုံးမယ်ကျွန်တော်ပြောဒီ SEO ဗောနော် SEO ဆိုတာဒီ search engine optimization လို့ခေါ်ရဲအခုပစ္စည်းတစ်ခုကိုရှာလိုက်လို့ရှင်အခုပစ္စည်းက Google ရဲ့ first page မှာရောက်နေရပထမဆုံးမျက်နှာမှာရောက်နေတဲ့ဟာမျိုးဗောနော်အဲ့လိုမျိုးသုံးမယ်ဆိုလို့ရှင်သူက technical skills လို့ရဲဗောနော်အဲ့တော့စနစ်ဈေးကွက်ကိုပြန်ကြည့်လိုက်တယ်ကျွန်တော်ဒီ service ကိုပေးနေတဲ့လူတွေဘက်ကပြန်ကြည့်လိုက်တဲ့အချိန်မှာလွန်ခဲ့တဲ့3နှစ်နဲ့ရှင်လိုက်လို့ရှင်ရဲ2-3 ဆလောက်ကိုပို့တက်လာပါတယ်ဒီ agency တွေပေါ့နော် marketing agency တွေရှိရဲ consultation တွေရှိလာရဲအဲ့တော့အဲ့ဟာကောင်းလဲကောင်းလဲကို demand ကလည်းများနေစံဘက်က ထားပါတော့ဒီဟိုစီးပွားရေးလုပ်ငန်းရှင်တွေအများကြီးဟိုရှိတဲ့ဟို agency နှစ်ခုသုံးခုတည်းအကုန်လုံး service ပေးလို့မရအောင်အဲ့တော့သူ့အနေနဲ့ကျတော့သူ့တို့ service ပြန်ပေးမဲ့ company အများကြီးလည်းပြန်လိုရယ်ပေါ့နော်အဲ့ဒါတခုတော့ကောင်းတာရှိတယ်ဒါပေမဲ့မဖြစ်လာလဲဆိုလို့ရှိရင်အရန်ဟိုဈေးကွက်ကအရန်ဟိုဘယ်လိုပြောမလဲအရန်ဟိုဟိုရှုပ်ချက်ခတ်လာပါတော့ရှုပ်ချက်ခတ်လာရှိတယ်လို့မျိုးဟို market price တွေတိတ်ပြီးတော့မရှိတော့တာရှိရယ် rate တွေကလည်းကျွန်တော်ဒီတစ်ခုကိုကျွန်တော် charge လုပ်မယ်ဆိုလို့ရှိရင်သူများတွေကဒီတစ်ခုပြီးတော့နေပြီးတော့ charge လုပ်နိုင်တယ်အဲ့လိုမျိုးဟိုပြဿနာလေးတွေတော့ရှိရပါတော့ဒါပေမဲ့ market အနေနဲ့ကြည့်မယ်ဆိုလို့ရှိရင်တော့အရင်တက်လာရဲ့လို့မြင်တယ်ဟိုဒါပေမဲ့တစ်ခါကပြန်ကြည့်မယ်ဆိုလို့ရှိရင် skill ဘိုင်းမှာတော့နည်းနည်းလိုသေးတယ်လို့ထင်ပါတယ်ရှင်စံရုပ်ပါ
ရှေ့လာလာအနေနဲ့ရောဒီ market ရဲ့ဒီ digital marketing online marketing ရဲ့ရှေ့လာလာကရော
အလားလာတော့အရန်ကောင်းလောက်တယ်ဒါပေမဲ့တခုရှိနိုင်တယ်ဘာလို့လဲဆိုတော့ Sandro ကဟိုဇနီးနေလည်းပြောမယ်ဆိုလို့ရှိရင်ပေါ့နော်ဒီဇနီးကပို့ပြီးအားပေးတာက Google ကိုသုံးတာတော့ website ကိုသုံးတာတော့ပို့အားပေးတယ်တခုခုရှာမယ်ဆိုလို့ရှိရင် Facebook ပေါ်မှာသွားရှာမယ်စာဒီဘက်ကနေပတ်မယ်ဆိုလို့ရှိရင်ဟိုအကွယ် search bot ဖြစ်တာပေါ့နော်ရှာဖွင့်နိုင်တဲ့ဟာမျိုးဖြစ်တယ်website ကို information တွေ website မှာတင်လာရဆိုလို့ရှိရင်အခုပဲချိန်သွားရှာရှာရတယ်ဒါပေမဲ့အခုအဲ Facebook ပေါ် information အခုဘလို့သွားပြန်ရှာမယ် timeline ရလည်းအများကြီးပြန်ရှာမယ် categories လည်းမရှိဘူးဒါပေမဲ့ Facebook ကသူ့ဘက်က feature တွေပြောင်းလာမယ်ဆိုရင်ပေါ့ထားပါတော့ဒါသူက website လိုပုံစံမျိုးတွေလုပ်လာမယ်ထားပါတော့ဒီကိုယ်အနေနဲ့ categories တွေခွဲလို့ရလာမယ်ဆိုလို့ရှိရင်တော့ဒီ market က Facebook market ကြီးကတော့ကျန်ခဲ့မယ်ပေါ့နော်ဒါပေမဲ့ digital marketing အနေနဲ့ပြောမယ်ဆိုလို့ရှိရင် service ကိုပေးနေတဲ့company တွေကလည်းဒီ Google ဘက်ကိုလှည့်ချတင်တယ်လို့ထင်တယ်ပေါ့နော်ဒါကရေရှည်ခံမဲ့ဟို sustainable ဖြစ်မဲ့ပုံစံမျိုးသွားမှာပါရှင်ဒီ marketing အကြော
ဘာမှပြရလက်ရှိဒီ internet connection ပေါ့နော်အဲ့ဒါကရောဒီ marketing online marketing ကောင်းကောင်းလုပ်နိုင်ဖို့အတွက်ဒီ marketing ဖွင့်ပြဖို့အတွက်ဒုတိယဖို့အတွက
်
အချိန်ကအကောင်းဖြစ်နေပြီလားဒီဟိုင်းလေးလဲနေတာဟိုပါလ
ားဝိုင်းလေးလဲဆိုတာတော်တော်ရှားသွားပါပြီတော်တော်ရှားသွားပြီဆိုတော့ဟုတ်ဆန်တို့ဒီနယ်ဘက်ကိုသွားရင်တော့မှအရန်မြန်နေပေါ့နော်အရန်မြန်တာမျိုးကျုံနေဒီအဝိုင်းမလဲတော့ကိစ္စနှစ်နှစ်လောက်တော့ရှိပြီနဲ့တွေ့စနေတိထားမိလောက်ပေါ့နော်ရောက်တာတော့နည်း
အွန်လိုင်းမားကတ်တင်းလုပ်တဲ့လူတွေတော်တော်ဒါကတရင်ကောင်းပဲပေါ့ဟုတ်တယ်ဟုတ်တ
ယ်အရင်တော့ဆိုရင်ဟိုဘာလို့ဆန်တို့ကကျတော့ site တွေအများကြီးကြည့်ရတယ်တစ်ချိန်နဲ့အချိန်လုံးအချိန်နဲ့အများတင်နေရ post လုပ်နေရတယ်ရှိတော့အကယ်၍ internet ပါမကောင်းလို့ရှင်ဆန်တို့ကကျတော့အလုပ်လုပ်လို့အဆင်မပြေဘူးပေါ့နော်ဒါပေမဲ့အခုနောက်ပိုင်းမှာအဲ့ဒီဘက်ကလည်းတော်တော်တိုးတက်လာ internet service provider ပေါ့နော် internet service ပေးနေတဲ့ဟွာတွေကလည်း company တွေကလည်းများလာတယ်တဖြည်းဖြည်းနဲ့ဟိုဈေးကလည်းဟိုတက်နိုင်လောက်တဲ့ဟိုဟာဖြစ်လာရှင်နေရာလောက်ဖြစ်လာ
ဟုတ်ပြီနောက်တစ်ခုကကျွန်တော် messaging တစ်ခုလုပ်နေတဲ့ Giggles ပေါ့နော် Giggles ဆိုပြီးတော့ညူသမီးတွေနဲ့နီးပညာနဲ့ဆိုတော့ Giggles ကပါတယ်ဘာတွေလုပ်နေတာလဲ Giggles
ဟုတ်Giggles လို့ပြောလိုက်လို့ရှင်တော့ဆန်တို့ဒီမြန်မာလိုဟိုဥစားအဓိကနားလဲလွယ်အောင်ပြောမယ်ဆိုလို့ရှင်တော့မြန်မာအမျိုးသမီးနီးပညာရှင်အဖွဲ့အစည်းပေါ့နော်အဲ့တော့ဘာလုပ်လဲဆိုလို့ရှင်ဆန်တို့ကဒီဟိုနီးပညာနယ်ပယ်ထဲမှာရှိတဲ့အမျိုးသမီးတွေပေါ့နော်ဒီရှိနေပြီလားအမျိုးသမီးတွေကိုဆန်တို့ကဒီပို့ပြီးတော့ဆန်တို့ဒီနီးပညာနယ်ပယ်ဆောင်ရွက်သွားပြယောက်ျားလေးတွေလှမ်းမှုတဲ့နေရာမျိုးဖြစ်တဲ့အတွက်ဒီညမှာပို့ပြီးတော့ main ကလေးတွေရဲ့အခန်းကဏ္ဍပို့ပြီးတော့ဟိုပေါ်လာလုတ်ပေးနေတဲ့အဖွဲ့အစည်းပါရှင့
်ဆိုတော့မြန်မာနိုင်ငံကအမျိုးသမီးတွေနီးပညာပိုင်းကိုအရင်ကတည်းကပို့ပြီးတော့စိတ်ဝင်စားလာပြီလားရှေ့မှာရောမြန်မာအမျိုးသမီးတွေနီးပညာနယ်ပယ်ထဲမှာပို့မြင်လာဖို့ရှိလား
ဟုတ်မြင်ပါတယ်ရှင့်ပို့စိတ်ဝင်စားလာလို့ထင်ပါတယ်ဘာလို့လဲဆိုတော့ဟိုအမှန်တမ်းပြောရင်ဒီဟာကအခွင့်အလမ်းနေပဲလေအခွင့်အလမ်းနေပဲဆိုတော့နီးပညာဆိုတာဘယ်တော့မှလည်းဟိုဆုံးတတ်ပါမှာမဟုတ်ဘူးပေါ့နော်စနေထမ်းကြည့်နေရတလို့တော့ဘယ်တော့မှလည်းဟိုဒါကြီးကမရှိတော့ဘူးဆိုတဲ့ဟာမျိုးရှိတော့မဟုတ်ဒီတစ်ပို့ပြီးပဲအစင်းမြင်ဖို့ရှိလာမယ်ပို့ပြီးတော့ဒီအခွင့်အလမ်းနေပုံများလာဖို့ရှိတယ်အဲ့တော့ဆယ်ရုပ်နေနေကြတော့ဟိုအကောင်လုံးနဲ့ရေမောင်တန်းလုပ်ဖို့ကြတော့ဘယ်နေရာဆိုရွေးနေစရာမလိုဒီနေရာကိုလည်းလာလို့ရတယ်ဆိုတဲ့ဟာမျိုးပါအဲ့တော့စနေစင်ပါရဲ့ရှေ့ကြလို့ရှိရင်လည်းမျိုးသမီးတွေအများကြီးဝင်လာဖို့ရှိနိုင်တယ်ပြီးတော့နောက်တစ်ခုပို့ပြီးတော့ဆယ်ရုပ်ဟိုအဓိကအလေးထားတဲ့ဟာပါလဲဆိုလို့ရှိရင်ပေါ့နော်ကျွန်တော်ဒီ main ကလေးတွေရဲ့အမျိုးသမီးတွေရဲ့ပေါ့နော်နီးပညာ level မှာလှုပ်ရှားမှုအရင်နေနေတယ်ဥပမာသူတို့ကိုယ်တိုင်ဥဆောင်ပြီးတော့company ကိုဥဆောင်တာတို့ဘာလို့ဆိုတော့ရက်စားလေးပုံများတယ်ဒီ level မှာအဲ့လိုမျိုးနေရာမျိုးမှာ main ကလေးတွေပုံများလာစေချင်ပါရှင့
်ဟုတ်ပါပြီကမဆန်နေသေးဘူးကျေးဇူးအများကြီးတင်ပါတယ
်ပြ
ီးတော့ဒီချက်လေးပို့ပြီးအောင်မြင်ပါဟုတ
်ကျေးဇူးတင်ပါတယ်ရှင
်ကိုချကျော်သိန်းစီစဉ်တင်ဆက်ထားတဲ့တိတ်ပန်တဲ့နီးပညာကဏ္ဍကိုထုတ်လင်းပေးလိုက်တာဖြစ်ပါတယ
်American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်။သောရရှင်များခင်ဗျာ။ Jehovah's Witnesses Jehovah ၏မျက်မြင်တက်တည်များအဖွဲ့ဆိုတဲ့ဘာသာရေးအဖွဲ့ကိုအစွန်းရောက်အဖွဲ့အစည်းတစ်ခုဖြစ်ဧပြီလအတွင်းရုရှားတရားရေးဝန်ကြီးဌာနကအမိတက်ခဲ့ပြီးတဲ့နောက်အဲ့ဒီအဖွဲ့ပေါ်ဆန့်ကျင်တားမြစ်တဲ့အမိန့်ကိုမကြသေးခင်ကပဲရုရှားဗဟုတရားရုံးချုပ်ကဆက်လက်ပြီးတော့အတည်ပြုခဲ့ပါတယ်။ဒါဆိုရင် Church of Scientology လို့ခေါ်တဲ့ဘာသာရေးအဖွဲ့အပါအဝင်ရုရှားနိုင်ငံအတွင်းကလူနည်းစုဘာသာရေးအသင်းအဖွဲ့တွေပေါ်ဖိနှိပ်နှောက်ယှက်တဲ့ဖြစ်ရပ်တွေကနောက်ဆုံးလုံးရလဲဖြစ်ပါတယ်ရုရှားအာဏာပိုင်တွေအနေနဲ့ Jehovah's Witnesses အဖွဲ့ရဲ့ရုရှားနိုင်ငံအတွင်းလှုပ်ရှားဆောင်ရွက်နေတာတွေအပေါ်တားမြစ်မှုတွေကိုဖော်ရှားပေးပြီးပိတ်ပင်ထားတဲ့ Jehovah's Witnesses အဖွဲ့ရဲ့အုပ်ချုပ်ရေးဗဟိုဌာနကိုပြန်လည်ဖွင့်လှစ်ခွင့်ပြုဖို့အစွန်းရောက်လှုပ်ရှားသူများအဖြစ်တရားမျှတမှုမရှိနာမည်တက်ပြီးတော့ဖမ်းဆီးထားတဲ့လူနည်းစုဘာသာရေးအသင်းတွေရဲ့အဖွဲ့ဝင်တွေကိုပြန်လွှတ်ပေးဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူဟီတာနျူအက်ကတောင်းဆိုလိုက်ပါတယ်။ရုရှားအစိုးရအနေနဲ့လွတ်လပ်စွာစဉ်စားတွေးခေါ်ပိုင်ခွင့်ဘာသာတရားယုံကြည်ကိုးကွယ်ခွင့်အခွင့်အရေးတွေကိုလေးစားလိုက်နာဖို့ကျွန်ုပ်တို့အနေနဲ့ဆက်လက်ပြီးတော့တောင်းဆိုပါတယ်လို့မစ်နျူအက်ကပြောပါတယ်။ Jehovah's Witnesses ကို1880ခုနှစ်အတွင်းအမေရိကန်ပြည်ထောင်စုမှဖွဲ့စည်းခဲ့တာဖြစ်ပါတယ်။ကမ္ဘာအနှံ့မှာအဖွဲ့ဝင်ပေါင်း8.3 တန်းကျော်ရှိပြီးရုရှားနိုင်ငံအတွင်းမှာ 35,000 ခန့်ရှိပါတယ်။အမေရိကန်ပြည်ထောင်စုအစိုးရအနေနဲ့နိုင်ငံတကာလွတ်လပ်စွာကိုးကွယ်ယုံကြည်မှုနဲ့တက်ဆိုင်တဲ့မူဝါဒရေးရာချမှတ်နိုင်ဖို့အတွက်သမ္မတနဲ့လွတ်တော်ကိုအစီရင်ခံနေတဲ့အမေရိကန်ပြည်ထောင်စုရဲ့နိုင်ငံတကာလွတ်လပ်စွာယုံကြည်ကိုးကွယ်မှုဆိုင်ရာကော်မရှင်ကလည်းအခုလိုရုရှားအစိုးရရဲ့ပိတ်ပင်တားဆီးမှုပေါ်ပြစ်တင်ရှုံချလိုက်ပါတယ်။ရုရှားအစိုးရအနေနဲ့အေးအေးချမ်းချမ်းလွတ်လပ်စွာဘာသာရေးလှုပ်ဆောင်မှုတွေကိုဆုံးရဝါဒနဲ့ဒန်းတူတက်မှတ်ထားတာကိုဗဟိုတရားရုံးရဲ့ဆုံးဖြတ်ချက်ကထင်ဟပ်နေတာဟာဝမ်းနည်းစရာကောင်းပါတယ်။ဒီအဖွဲ့အစည်းဟာအစွန်းရောက်အဖွဲ့အစည်းတစ်ခုမဟုတ်ပါဘူး။သူတို့ရဲ့ဘာသာရေးလှုပ်ရှားမှုတွေကိုအစိုးရရဲ့ဖိနှိပ်ချုပ်ချယ်မှုမပါဘဲပွန့်ပွန့်လင်းလင်းလွတ်လွတ်လပ်လပ်လှုပ်ဆောင်ခွင့်ပေးတင်ပါတယ်လို့အမေရိကန်ပြည်ထောင်စုရဲ့နိုင်ငံတကာလွတ်လပ်စွာကိုးကွယ်ယုံကြည်မှုဆိုင်ရာကော်မရှင်ရဲ့ဥက္ကဋ္ဌဖြစ်သူဒန်နီယယ်မတ်ကပြောပါတယ်။အဲ့ဒီကော်မရှင်ကရုရှားနိုင်ငံဟာဘာသာရေးလွတ်လပ်ခွင့်အပေါ်ကန့်ကွက်အောင်စနစ်တကျကျူးလွန်ဖောက်ပြနေတဲ့စိုးရိမ်စရာကောင်းတဲ့နိုင်ငံတစ်နိုင်ငံအဖြစ်သတ်မှတ်ထားပါတယ်။ရုရှားနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာအမှတ်ခံချက်ပေးထားတဲ့အတိုင်းအစိုးရအနေနဲ့ရုရှားနိုင်ငံအတွင်းမှာရှိကြတဲ့လူနည်းစုဘာသာရေးအဖွဲ့တွေရဲ့လွတ်လပ်စွာကိုးကွယ်ယုံကြည်ခွင့်နဲ့စုဝေးခွင့်တွေကိုဝင်ရောက်နှောက်ဆက်ခြင်းမပြုဘဲခွင့်ပြုတင်ကြောင်းပါခင်ဗျာ
။ရုရှားအစိုးရရဲ့သဘောထားမြင်အပေါ်ကိုပြန်ပြလို့ပြပါပြီ
။အခုကြားခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။အခုတော့ဒီကနေ့မနက်ခင်းသတင်းအချင်းချုပ်ကိုကုချကျော်သိန်းကပြောပြပေးပါဦ
း။ဌာနဝင်သတင်းတွေပေါက်ကြားတဲ့ပေါ်လက်ရှိစုံစမ်းစစ်ဆေးမှုအရေးအတွက်ကိုအရင်သမ္မတဦးပေါ်မှာဆွေးနွေးလက်ထက်ကတဲ့သုံးစားတူပြီးစုံစမ်းစစ်ဆေးနေတယ်လို့အမေရိကန်ရှိနေသူ Jeff Sessions ကသတင်းတော့တွေကိုတောက်ကြနေမှာပြောပါတယ်။သမ္မတထရမ်အစိုးရအဖွဲ့တွေကလူတွေထောက်လှမ်းရေးအဖွဲ့တွေကလူတွေနဲ့တခြားအစိုးရအဖွဲ့စည်းတွေကလူတွေကနေချလျိုးဝတ်တည်င်းအချက်လက်တွေကိုတည်င်းမီဒီယာတွေကိုဖွင့်ချနေတာတွေကိုတားဆီးဖို့အတွက်အခုလိုစုံစမ်းစစ်ဆေးနေတာဖြစ်ပါတယ်။မြောက်ကိုရီးယားအစိုးရအနေနဲ့တနည်းကိုဒေါ်လာ1ဘီလီယံလောက်ဝင်ငွေထိခိုက်နိုင်မဲ့အရေးယူတန်ခတ်မှုတွေကိုကုလသမဂ္ဂလူမျိုးရေးကောင်စီမှတည်ပြုနိုင်ဖို့အမေရိကန်ကကြိုးစားနေပါတယ်။ဇူလိုင်လ3ရက်နေ့28ရက်နေ့တွင်ကမြောက်ကိုရီးယားကတိုက်ချင်းပစ်ပယ်ထိန်တုံးကြီးကိုပြစ်လွတ်ခဲ့ပြီးတဲ့နောက်ပိုပြီးပြင်းထန်တဲ့တန်ခတ်ပိတ်ဆို့မှုတွေလုပ်နိုင်ဖို့လူမျိုးရေးကောင်စီမှကြိုးစားနေတာပါ။စကိုင်းပြည်နယ်ရေတရောင်မြို့နယ်အတွင်းမှာကျန်းဖက်ဝါဒီတွေကိုငွေကြေးထောက်ပံ့နေသူတွေလို့မတင်ကားသူတွေကိုရှာဖွေဖမ်းဆီးတဲ့တုံ့ပြန်တဲ့ဖွဲ့ဝင်တွေတိုက်ခိုက်ခံရတဲ့အကြောင်းမြန်မာစုဟာကပြောပါတယ်။ပေါင်တော်မြို့နယ်မှာကျန်းဖက်ဓမ္မလူဆိုသူတွေရဲ့လက်ထက်ကြောင့်မြို့တိုင်းနာ6ဦးသေဆုံးပြီးနောက်တရက်အကြာဒေသတွင်းမှာနေနေချင်းချင်းရေလုတဲ့အချိန်တွင်အခုလိုတိုက်ခိုက်ခံရတာပါ။ဒီဖြစ်ပျက်တွေကြောင့်စကိုင်းပြည်နယ်မြောက်ပိုင်းမှာအရင်တုန်းကလုခဲ့ပူးသူတွေအမြေလန်ရှင်းလင်းရေးတွေထပ်လုပ်လာမှကိုဆိုရင်းနဲ့ကြောင်းဗီဗီဆိုင်ရာလူချင်းချမ်းသာခွင့်အဖွဲ့ရဲ့အရှိတောင်အစားနဲ့ Pacific ဒေသဆိုင်ရာညွှန်ကြားရေးမှူး James Gomez ကဩဂုတ်လ၄ရက်နေ့စွဲနဲ့ထုတ်ပြန်ကြတဲ့ကူမှာပြောထားပါဗျ။မြန်မာနိုင်ငံမှာဖြစ်နေတဲ့ H1N1 ရာသီဒုဂုယောဂါထိန်းချုပ်နိုင်ရေးတဲ့တရုတ်နိုင်ငံကလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးမှဖြစ်ပါတယ်။တရုတ်ကုသရေးရောင်းဝယ်ရေးဝန်ကြီးဌာနကတခြားတရုတ်အစိုးရဌာနတွေနဲ့ပူးပေါင်းပြီးယောဂါထိန်းချုပ်ရေးနဲ့ဆိုင်တဲ့စေဝါပစ္စည်းတွေမြန်မာနိုင်ငံကိုအမြန်ဆုံးပေးမယ်လို့တရုတ်အစိုးရပိုင်းရှင်းဝါသတင်းမှရေးထားပါဗျခင်ဗျာ။
တရင်အချင်းချုပ်ကိုကုချွချောသိန်းကကြီးညာပေးခဲ့တာပါဒီကနေ့မနက်အစီအစဉ်ထုတ်လို့ရမှုကကိုညာဝင်းအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kit Holmes ဖြစ်ပါတယ် View American အတန်းညနေဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00နာရီခွဲကနေ9:00နာရီတချိန်ည9:00နာရီ10:00နာရီတချိန်လိုင်းထိုမီတာ7.25ရောကနေအတန်းလွှင့်သွေးသွားအောင်ပါသောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအပေါင်းချမ်းမရှင်လာပါသေးရှင် View A ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအနန္တပါ
This program has come to you from the Voice of America, Washington.